Welcome to the Voice of America in Burmese.
Minglam ne khema shin. American Piran Su myo daw Washington DC ga ni 2016 khu ni January la 18 ye tanin ngun ni ne phe freeway season dwe sat tin ni ba bi. Line no meter 24 32 ne 40 do ga ni dai yai phan yu na sin nai ma le shin. ခုနှစ်ခင်အစည်းအဝေးတွေကိုကျွန်မခွားညိုကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားအကျဉ်းသားလဲလဲမှုတွေပြုလုပ်ခဲ့ပါတယ်။အီရန်ပေါ်အောင်အလူအုပ်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုအီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်အရဒီကနေ့ရုပ်သိမ်းပေးမှာဖြစ်ပါတယ်။ထိုင်ဝမ်မှာပထမဆုံးအမျိုးသမီးသမ္မတကိုရွေးကောက်တင်မြှောက်လိုက်ကြပါပြီ။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမနက်နာချနေတူတင်ပြပေးသွားမှာပါခင်ဗျာ။
အခုမှခင်နာဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်တူဖို့တဲ့ကုမ္ပဏီတွေကိုစစ်ဆေးရမှာကုမ္ပဏီတွေဘက်ကမယုံမသားဆောင်ရွက်ချက်တင်တဲ့ပတ်သက်လို့အခုလိုကြားကြရပါမယ
်။ဖားကန့်နယ်15မိုင်လောက်ဝေးတဲ့ဒီပင်ဆိုတဲ့စခန်းမှာကိုပဲအဲ့လိုမြေသားတဲ့ရင်အစီအတရားကြောသွားပွက်ထားတယ်ဆိုတာကိုလည်းကျွန်တော
်အနိုင်ရထားတဲ့ NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးပြောပြခဲ့တာကိုအပြည့်အစုံနာဆင်ရပါမယ်ရှင်။အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတပုတ်နဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုလည်းနားဆင်ရမှာပါဒီလိုစိတ်ဝင်စားစရာသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒီတနင်္ဂနွေနေ့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မနန္တာချန်တို့ကတင်ညာပေးကြပါမယ်ရှင
်အီရန်နဲ့အနောက်အစုအကြားအင်းဒီကမှာခင်ဗျာအီရန်နဲ့အနောက်အုပ်စုအင်အားကြီးနိုင်ငံတွေကြားဗီယက်နမ်မြို့မှာနျူကလ িয়ার သဘောတူညီချက်မရခင်အီရန်နဲ့အမေရိကန်ကြားအကျဉ်းသားလဲလှယ်ရေးရှုပ်ထွေးနေတဲ့သဘောတူညီချက်ရရှိလိုက်တဲ့အတွက်စနေနေ့မှာနိုင်ငံစလုံးကအကျဉ်းသားတွေကိုအပြန်အလှန်လွှတ်ပေးခဲ့ကြပါတယ်။ပြန်လည်လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသားတွေတဲ့အီရန်ကတရှုံမှုနဲ့ပြစ်ဒဏ်စီရင်ခံရပြီးရက်ပေါင်း900ကျော်ထိန်းသိမ်းခံထားရတဲ့ Washington Post သတင်းစာရဲ့အီရန်နိုင်ငံဆိုင်ရာသတင်းတောက် Jason Rezaian လည်းပါဝင်ပါတယ်။သူ့ပေါ်တင်ထားတဲ့အဲ့ဒီဆွဲချက်ဟာမမှန်ကန်ကြောင်းအမေရိကန်အစိုးရသူရဲ့အလုတ်ရှင်နဲ့မိသားစုဝင်တွေကညှင်းဆို့ထားပါတယ်။တခြားပြန်လွတ်လာသူတွေထဲမှာခရီးယန်တရားဟောဆရာတဦးနဲ့အီရန်နယ်ပွားအမေရိကန်နိုင်ငံသားမရိန်တပ်ဖွဲ့ဝင်တဦးတို့လည်းပါဝင်ပါတယ်။အီရန်ဘက်ကစုစုပေါင်းအကျဉ်းသား5ဦးကိုလွတ်ပေးရမှာဖြစ်တဲ့အကြောင်းအမေရိကန်အရာရှိတွေကပြောပါတယ်။အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ဗီယက်နမ်မြို့မှာရောက်နေကြတဲ့တန်တပန်တွေကပြင်ဆင်နေကြတဲ့အချိန်14လကြာဆွေးနွေးခဲ့ကြတာရဲ့အရလအဖြစ်နဲ့လွန်ခဲ့တဲ့24နှစ်အတွင်းအကျဉ်းသားလဲလှယ်ရေးသဘောတူညီချက်ကိုရရှိလိုက်တာလို့အမေရိကန်အရာရှိတွေကပြောပါတယ်။အမေရိကန်ဘက်ကအကျဉ်းသား9ဦးကိုပြန်လွတ်ပေးရမှာဖြစ်ပြီးအဲ့ဒီလူတွေဟာအကျဉ်းထောင်ထဲမှာရှိနေပြီးသားသူတွေဒါမှမဟုတ်အီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုချိုးဖောက်တဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။ Washington DC မြို့မှာထုတ်ပြန်တဲ့အကျဉ်းရုံးကြေညာချက်မှာတော့တခြားအီရန်နိုင်ငံသား9ဦးကိုတက်ညာခွင့်ပေးပြီးအမေရိကန်နိုင်ငံအပြင်မှာရှိနေသူ14ဦးကိုတင်ထားတဲ့ဆွဲချက်တွေကိုပြန်လည်ရုပ်သိမ်းပေးလိုက်ကြောင်းဖော်ပြထားပါတယ်။အီရန်နဲ့အကျဉ်းသားဖလှယ်ရေးသဘောတူညီချက်ရရှိကြောင်းဒီသဘောတူညီချက်ဟာဖန်ဆီးခံထားတဲ့အကျဉ်းသားတွေပြန်လည်ပေးရေးအတွက်ရည်ရွယ်ပြီးအီရန်နဲ့တိစောက်ထားတဲ့တန်တမာဆက်ဆံရေးလမ်းကြောင်းအရရရှိခဲ့ခြင်းဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကလည်းကြေညာချက်ထုတ်ပြန်ပါတယ်။
အီရန်နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်အရအမေရိကန်ကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေရပ်ဆိုင်းပေးရမယ်အစီအစဉ်တွေဟာစတင်အသက်ဝင်သွားပြီဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကကြေညာချက်တစောင်းထုတ်ပြန်ပြီးတော့ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်သမ္မတအင်မီရောကလည်းအစီအစဉ်တွေကိုချက်ချင်းအကောင့်ထက်ဖော်ဖို့သမ္မတရဲ့လုတ်ပိုင်ခွင့်အာဏာနဲ့အမိန့်ထုတ်ပြန်လိုက်ပါတယ်။ EU ဥရောပသမ္မတရဲ့နိုင်ငံသားမူဝါဒရေးရာအဆင့်မြင့်ကိုယ်စားလှယ်ဖက်ဒရီကာမိုဂီရီနီကလည်းကမ္ဘာအင်အားကြီးနိုင်ငံတွေကအီရန်နဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်ပြီးချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုဖယ်ရှားပေးနေပြီဖြစ်တဲ့အကြောင်းအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်နဲ့အတူစနေနေ့ကဩစတြီးယားနိုင်ငံဗီယက်နာမြို့မှာရှိနေစဉ်ပြောဆိုခဲ့ပါတယ်။သမိုင်းဝင်သဘောတူညီချက်ကမျှတပြီးခိုင်မာမှုရှိသလိုမှန်မှန်ကန်ကန်အကောင့်ထည့်ဖော်သွားမယ်ဆိုရင်ဒေတာရင်းနဲ့နိုင်ငံကငြိမ်းချမ်းရေးအတွက်အဓိကကျတဲ့လုပ်ငန်းစဉ်တစ်ရပ်ဖြစ်လာလိမ့်မယ်လို့သူကပြောဆိုခဲ့ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်နိုင်ငံကလိုင်းနာဆောင်ရွက်ခဲ့ကြောင်းနိုင်ငံတကာအမှုမြစွမ်းအင်အေဂျင်စီ IAEA ကအတည်ပြုပြောကြားခဲ့တဲ့အတွက်နျူကလ িয়ার လုပ်ငန်းတွေကြောင်းအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုလျှော့ပေးဖို့လမ်းပွင့်သွားခဲ့တာဖြစ်ပါတယ်
အီရန်နဲ့ဆော်ရီပြန်ပြန်နိုင်ငံအကြဖြစ်ပေါ်နေတဲ့ဆက်ဆံရေးတင်းမာမှုတွေပြည်လည်အောင်ဂျာဝင်ဆောင်ရွက်ပေးရေးယူရချက်နဲ့ပါကစ္စတန်ဝန်ကြီးချုပ်နာဝါရှာရီဖာဆော်ရီအာရေဗျနိုင်ငံမြို့တော်ရီယက်ကိုအလဲအပတ်သွားရောက်ဖို့ရှိပါတယ်။ရှီယာဘာသာရေးကောင်ဆောင်တူဦးကိုဆော်ရီကကွပ်မျက်တပ်ဖြတ်လိုက်တဲ့အတွက်အီရန်မှာရှိတဲ့ဆော်ရီတန်တပန်အဆောက်အဦးတွေတိုက်ခိုက်ခံရပြီးတဲ့နောက်နိုင်ငံဆက်ဆံရေးတင်းမာလာခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်နာဝါရှာရီဖာတနင်္လာနေ့မှာရီယက်မြို့ကိုထွက်ခွာမှာဖြစ်ပြီးအဲ့ဒီမှာဆော်ရီပြင်ဆယ်မန်နဲ့တွေ့ဆုံမှာဖြစ်တယ်လို့ပါကစ္စတန်တွေ့ဆုံမှာဖြစ်တယ်လို့ပါကစ္စတန်ပြန်ကြားရေးဝန်ကြီးပါဗေး ရရှိကစနေနေ့မှာပြောပါတယ်ပါကစ္စတန်နဲ့ဆော်ဒီအာရဗီနိုင်ငံတို့ဟာရေရှည်တရှိလာတဲ့မဟာမိတ်နိုင်ငံတွေဖြစ်ပါတယ်အင်္ဂါနေ့မှာတော့ဝန်ကြီးချုပ်ရှာရီဖာအီရန်သမ္မတဟာဆန်ရူဟာနီနဲ့တဟီရန်မြို့မှာတွေ့ဆုံမှာဖြစ်ပါတယ်ဝန်ကြီးချုပ်နဲ့အတူပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရာဟီရှာရီဖ်လည်းလိုက်ပါသွားမှာဖြစ်ပါတယ်
ဆီးရီးယားနိုင်ငံ DRL ဆိုမျိုးမှာကလေး၄ယောက်အပါအဝင်လူ15ယောက်ကနေ20လောက်အထိအငတ်ဘေးကြောင့်သေဆုံးခဲ့ရတယ်လို့အတိမပြုနိုင်သေးတဲ့ကျန်းမာရေးဝန်ထမ်းတွေရဲ့ပြောကြားချက်တွေကိုကိုးကားပြီးတော့ကုလသမဂ္ဂကစနေနေ့မှာပြောဆိုလိုက်ပါတယ်ဆီးရီးယားပြည်တွင်းစစ်မှာပါဝင်ပတ်သက်နေကြတဲ့အစိုးရ IS စစ်သွေးကြွအဖွဲ့နဲ့တခြားလက်နက်ကိုင်အဖွဲ့တွေရဲ့ဖြတ်တောက်မှုတွေကြောင့်မလို့အထောက်ပံ့တွေပြတ်တောက်နေရတဲ့မျိုးရင်းကထောင်ပေါင်းများစွာသောလူတွေဟာဆယ်လကျော်ကြာလျှက်စစ်မီလုံးဝမရတာတပတ်လုံးနေမှ3နာရီလောက်ပဲရေရရှိနိုင်တာမျိုးလို့ဆိုရတဲ့အခြေအနေတွေနဲ့အကြီးအကျယ်ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကသတိပေးပြောဆိုခဲ့ပါတယ်။လူဦးရေ4သိန်းခွဲလောက်ရှိတဲ့ DRL ဆိုမျိုးဟာဆီးရီးယားနိုင်ငံမှာဝိုင်းရံပိတ်ဆို့ခံထားရတဲ့မျိုးပေါင်း15ခုလောက်ထဲမှာလူဦးရေအများဆုံးမျိုးလည်းဖြစ်ပါတယ်။နောက်ထပ်ဝိုင်းရံပိတ်ဆို့ခံထားရတဲ့မျိုးတစ်မျိုးဖြစ်တဲ့မရယာမျိုးကပိတ်မိနေတဲ့လူဦးရေ 42,000 စီကိုတော့ဒီလာထဲမှာပဲထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ရေနှစင်းတွားရောက်ခွင့်ရခဲ့ပါတယ်။ဒါပေမဲ့လည်းအငတ်ဘေးကြောင့်မလို့လူ32ဦးသေဆုံးခဲ့တယ်လို့ဒေသခံကူညီရေးလှုပ်သားတွေကပြောဆိုခဲ့ပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။စနေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဆိုင်းအင်းဝမ်ကိုပထမဆုံးအမျိုးသမီးသမ္မတအဖြစ်ထိုင်ဝမ်မဲဆန္ဒရှင်တွေကတခဲနဲ့ရွေးကောက်တင်မြှောက်လိုက်တဲ့အတွက်လက်ရှိအာဏာရ KMT အမျိုးသားရေးပါတီအနေနဲ့အကြီးအကျယ်ရှုံးနိမ့်သွားပါလဲဖြစ်ပါတယ်။ KMT အမျိုးသားရေးပါတီဟာလွန်ခဲ့တဲ့ရှစ်နှစ်အာဏာစတင်ရရှိတဲ့အချိန်ကစလို့တရုတ်ပြည်မှာကြီးနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်အောင်အာယုံဆိုင်လှုပ်ဆောင်လာခဲ့တဲ့ပါတီလည်းဖြစ်ပါတယ်။ထိုင်ဝမ်ကျွန်းလွတ်လပ်ရေးကိုလိုလားတဲ့ဆိုင်းအင်းဝမ်ဦးဆောင်တဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီဟာလွတ်တော်အမတ်နေရာအများစုကိုလည်းပထမဆုံးအကြိမ်ဖြစ်အနိုင်ရရှိလိုက်တာဖြစ်ပါတယ်။ဒီပြောင်းလဲမှုဟာတရုတ်ပြည်မှာကြီးနဲ့ဆိုင်နဲ့စီးပွားရေးမူဝါဒတွေကိုကြီးမွားစွာအကျိုးသက်ရောက်စေမှာဖြစ်ပါတယ်။လက်ရှိအာဏာရပါတီခေါင်းဆောင်အရစ်ချူးကရွေးကောက်ပွဲရှုံးနိမ့်မှုကိုအတိအမှတ်ပြုလက်ခံလိုက်ပြီးရွေးကောက်ပွဲအနိုင်ရသမ္မတလောင်းဆိုင်အင်းဝမ်ကတော့ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံလည်းဖြစ်တဲ့တရုတ်ပြည်မှာကြီးနဲ့ဆက်ဆံရေးဆက်လက်ထိန်းသိမ်းသွားမယ်လို့ပြောကြားလိုက်ပါတယ်။ထိုင်ဝမ်ရွေးကောက်ပွဲကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့မှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့တရုတ်နိုင်ငံတဲ့မူဝါဒတရုတ်တနိုင်ငံနဲ့မူဝါဒကိုထောက်ခံမှုမရှိတဲ့ဘယ်သူနဲ့မှအလုပ်တွဲလို့မှမဟုတ်ဘူးဆိုပြီးတော့တရုတ်နိုင်ငံဘက်ကပြောဆိုထားပူပါတယ်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဂျာတာပရင်းနေက IS အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်တဲ့တိုက်ခိုက်မှုမှာမတင်ကားသူ12ဦးကိုဖမ်းဆီးခဲ့တဲ့ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။နိုင်ငံတော်ဆင်းနွှဲမှုတွေအတွင်းမတင်ကားသူတွေကိုဖမ်းဆီးမိခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားမျိုးသားရဲတပ်ဖွဲ့အကြီးအကဲဘရိုဒင်ဟေဒီကစနေနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ကြေညာထားတဲ့ IS အဖွဲ့တွင်ကဘသူဆိုတာတိကျမသိရတဲ့နေရာကနေငွေကြေးကူညီရရှိခဲ့တယ်လို့လည်းရဲချုပ်ကပြောပါတယ်။ဂျကာတာမြို့တော်မှာဂျာတာပရင်းနေကရဲတွေနဲ့တခြားနေရာတွေကိုဘုံတွေတနက်တွေနဲ့တိုက်ခိုက်ခဲ့တဲ့စစ်သွေးကြွ9ယောက်လုံးကတော့သေဆုံးသွားခဲ့ပါတယ်။တိုက်ခိုက်မှုအတွင်းအရဲသား2ယောက်လည်းသေဆုံးခဲ့ပါတယ်။သေဆုံးသွားတဲ့အကြမ်းဖက်သမား9ယောက်ထဲက1ယောက်ဟာလည်းအင်ဒိုနီးရှားနိုင်ငံကိုသမ္မတဘရက်အိုဘားမားအလဲပက်လာရောက်ခဲ့စဉ်တုန်းကတနက်ကြီးစံတွေလက်ဝဲတွေ့ရှိမှုနဲ့ဖမ်းခံခဲ့ရဘူးသူဖြစ်တဲ့အကြောင်းလည်းရဲချုပ်ဟေတီကတောက်ကြနေမှာပြောဆိုခဲ့ပါတယ်
။အမေရိကန်နဲ့ညီညာရေးစာချုပ်အတွက်အလဲအလဲလုပ်တဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার စမ်းသပ်မှုပြုလုပ်နေတာကိုရပ်တန့်မယ်လို့ကန့်လန့်လိုက်ပါတယ်။ဒါအပြင်အမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရတို့အကြားပူးတွဲစီရင်လက်ချက်မှုတွေလုပ်နေတာကိုလည်းရပ်တန့်ပေးရမယ်လို့တောင်းဆိုလိုက်ပါတယ်။ဒီအဆိုပြုချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကတောက်ကြနေနောက်ပိုင်းမှာကြေညာသွားခဲ့တာဖြစ်ပါတယ်။ဒါဟာအရင်မြောက်ကိုရီးယားအစိုးရဘက်ကကန့်လန့်ခဲ့ပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ကချက်ချင်းဆိုသလိုပဲပယ်ချခဲ့တဲ့အဆိုပြုချက်တွေနဲ့ဆင်တူဖြစ်ပါတယ်။သူတို့ရဲ့နျူကလ িয়ার စမ်းသပ်မှုတွေကိုရပ်တန့်ပေးပြီးအပြန်အလှန်အနေနဲ့အမေရိကန်ရဲ့ပူးတွဲစီရင်လက်ချက်မှုတွေကိုရပ်ပေးဖို့ငြိမ်းချမ်းရေးစာချုပ်ထုတ်တာအပါအဝင်ကိုရီးယားကျွန်းဆွယ်နဲ့အရှေ့မြောက် အာရှဒေသတစ်ခုလုံးမှာညဉ့်ညံ့ရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းထားဖို့အတွက်အဆိုပြုချက်အားလုံးဟာတရားဝင်စေဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KRT ရုပ်သံကသတင်းကြေညာသူကနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကိုကိုးကားပြီးတော့ပြောကြားသွားခဲ့ပါတယ်။မြောက်ကိုရီးယားရဲ့အဆိုပြုချက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကိုတောက်ချာနေကမေးမြန်းတဲ့အခါမှာအဲ့ဒီလိုကမ်းလှမ်းတာကိုသူ့အနေနဲ့မကြားမိသေးဘူးလို့ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမြောက်ကိုရီးယားနိုင်ငံကစရုပ်ထအခြေမြောက်နျူကလ িয়ার ဆန်တက်မှုပြုလုပ်ခဲ့တဲ့အတွက်ကမ္ဘာလုံးကအပြစ်တင်တာခံခဲ့ရပြီးကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာခဲ့ပါတယ်
။ကမ္ဘာပံနဲ့တခြားနိုင်ငံကဘန်ကြီးတွေအတွက်အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့တရုတ်နိုင်ငံကကြောတောင်းနောက်ခံပြုအာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ် AIIB ကိုစနေနေ့ကဘေကျင်းမြို့တော်မှာစတင်ဖွင့်လှစ်လိုက်ပါပြီ။ AIIB ဘန်ကြီးမှာအဖွဲ့ဝင်58နိုင်ငံကနေအမေရိကန်ဒေါ်လာ100ဘီလီယံယင်းနှိမ့်ညံထားတဲ့အတွက်လဲလုပ်ငန်းတွေစတင်လဲပတ်တဲ့အချိန်မှာကမ္ဘာပံရဲ့ထပ်ဝံနီးပါးအထိတန်ဖိုးရှိနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကျော်ကအခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုအထောက်အကူပေးဖို့နိုင်ငံပေါင်းစုံပါဝင်တဲ့အာရှဘဏ်တစ်ခုထူထောင်ရေးပထမဦးဆုံးအဆိုပြုခဲ့သူတရုတ်သမ္မတရှီဂျင်းပင်ကတော့တမိုင်းဝင်အခိုက်အတန့်အဖြစ်ပြောဆိုခဲ့ပါတယ် AIB ဘဏ်ကြီးအနေနဲ့ပုံမတရားမျှတပြီးတော့တိရောက်မှုရှိတဲ့ကမ္ဘာစီးပွားရေးစီမံအုပ်ချုပ်မှုစနစ်တိဆောက်ရမှာအရေးပါတဲ့ကဏ္ဍမှာရှိနေမှာဖြစ်တယ်လို့လည်းသမရရှိကပြောဆိုသွားခဲ့ပါတယ
်2016ခုနှစ် January 18ရက်တနင်္ဂနွေနေ့မနေ့ထိပ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မနက်တာချမ်းတို့ကြီးညာပေးခဲ့တာပါအခုဖားကန့်ကြောက်စိမ့်မြေမှာအာနာပိုင်တွေရဲ့စစ်ဆေးမှုထိရောက်မှုရှိမရှိကိုပြောပြပေးသွားပါမယ်ရှင်ဖားကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တူးဖော်နေတဲ့ကုမ္ပဏီတွေကိုအာနာပိုင်တွေကဝင်ရောက်စစ်ဆေးခဲ့တာမှာကုမ္ပဏီတွေဘက်ကသူတို့အသုံးပြုနေတဲ့ယင်ရန်တရားတွေကိုတခြားနေရာတွေကိုဆေလွတ်ပြီးထိန်ချန်ထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဝင်ကြီးဌာနတွေနဲ့ပြည်내အစိုးရတာဝန်ရှိသူတွေကဖားကန့်ဒေသကကုမ္ပဏီတွေကို January 16ရက်စနေနေ့ကပထမဆုံးအကြိမ်ဝင်ရောက်စစ်ဆေးခဲ့တာဖြစ်ပါတယ်။အာဏာပိုင်တွေအနေနဲ့အခြေအနေမှန်ကိုသိရှိနိုင်ဖို့အတွက်ဒေသခံပြည်သူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ်။စုံစမ်းစစ်ဆေးမှုအခြေအနေနဲ့ပတ်သက်လို့ကိုရနိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်ရှင်
။ JBO ကဝန်ကြီးဌာန၅ခုမှ၅ခုကကျွန်တော်တို့ရရှိရေးနဲ့ကျွန်တော်တို့ကချင်ပြည်နယ်အစိုးရဘက်ရဲ့အတွေ့အမှုကိုလည်းပါတဲ့အဖွဲ့တွေကစစ်ဆေးဝင်တယ်လို့ကျွန်တော်သိရပါတယ်။ဘက်ဝင်28ယောက်ပါတော့မလေးရနေ့လည်း7နာရီလောက်ဖတ်တာလို့ရောက်တယ်ဆိုတော့ကျွန်တော်သိရတယ
်။ဟုတ်ကဲ့။ဘဲကုမ္ပဏီတွေကိုဝယ်စစ်တာလေခင်ဗျ
ဟုတ်ကဲ့ဒီနေ့မှသူတို့စစ်ဆေးစတင်တာပါဟုတ်ကဲ့လုံခင်းခြေရောက်အုပ်စုမှာရှိတဲ့ဆန်ခါခြေရောက်မှာရှိတယ်ကျွန်တော်တို့တောက်ပါခြေကုမ္ပဏီကိုဒီနေ့ဝယ်စစ်တာပါခင်ဗ
ျဟုတ်ကဲ့အဓိကသူတို့ကဘာဟိုဟာလောက်တာလဲဘာဟိုစစ်တာလဲ
ဟုတ်ကဲ့ဒီကုမ္ပဏီတွေမှာအသုံးပြုနေတဲ့ရင်းရမ်းတရားတွေကိုဟောအရေးအတွက်ဒီပေါ့သူတို့ဒီအဲသူတို့ရဲ့လိုအပ်တဲ့အချက်လက်တွေကိုသူတို့စစ်ဆေးတာဆိုတော့ကျွန်တော်သိရပါတယ်ခင်ဗျ
အဲ့တော့ဒီစစ်ဆေးရေးဝင်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘာများသိရလဲဘယ်လိုအခြေအနေရှိလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီမှာအဲ့ဒီအချိန်မှာကျွန်တော်ချီကိုသူတို့ဒီအဲ့ဒီစခါမှာပေါ့ဗျာအဲ့ဒီတောက်ပချေကုမ္ပဏီမှာစစ်ဆေးရေးတွေဝင်နေပြီဆိုတဲ့ဇင်းကိုကျွန်တော်ရပါတယ်အဲ့ဒီအချိန်မှာပဲမရှိမနှောင်းပါပဲအဲ့ဒီစခါမှာရှိတဲ့ဇေဒကံကြီးကကျွန်တော်ချီကိုအဲ့ဇင်းတစ်ခုပေးပါတယ်အဲ့တောက်ပချေကုမ္ပဏီကအဲ့သူတို့ရဲ့ကားပြီးကိုအဲ့ဒီသူတို့ကုမ္ပဏီကမိသားပြည်နေတဲ့အဲ့ဆန်ခါရွာနဲ့အဲဒီ16တစ်ဖက်ကမှရှိတဲ့အဲမော်ပုံအဲတောင်ကျောင်းမှရှိတဲ့သူဒီတပတ်ကျဲဆွပြည်နေတဲ့မိသားပုံမှာတော်ပြီးဖွက်ထားတယ်ဆိုတော့ကျွန်တော်လာမီသတင်းပေးပါရစေ။အဲ့ဒါနဲ့ကျွန်တော်ချက်ချင်းပဲအဲ့ဒီနေရာကိုကျွန်တော်ရောက်သွားပါရစေ။သွားတဲ့အချိန်မှာပဲတပတ်ကျဲဆွပြည်တဲ့မိသားပုံရဲ့အစွန်ဆိုတာတော်တော်လေးကိုကြောင်းကြပါရစေ။အဲ့ဒီနေရာကြီးကဆစ်ဆင်းနေတဲ့ကြောင့်မို့ဒီအဲ့ဒီမိသားတွန်လာလေးရဆိုင်ထားပါရစေ။အဲ့ဒီတောက်ပါကျဲတုန်နေတဲ့မောပုံတောင်ကျောမှာအဲ့ဒီသုံးနေသားပုံပြန့်ကြီးမှာကား39စီးเนาะအဲ့ဒီမှာကျွန်တော်ခေါင်းတခြားလို့ခေါ်တဲ့မိသားတဲ့ကားကြီး36စီးနဲ့ရေးသိမ်းရင်3စီး12ဘိုင်းကိုကျွန်တော်တွေ့ပါတယ်ခင်ဗ
ျအဲ့ဒီကိုလိုက်သွားတော့တွေ့တဲ့ခါကျတော့သူတို့ကရောဘာပြောလဲ
ဟုတ်ကဲ့ခင်ဗျအဲ့ဒီမှာအဲ့ဒီတောက်ပါကျဲကုမ္ပဏီရဲ့เนาะကားမောင်းသမားတွေရောအဲ့ဒီမှာကြီးကြလေးတွေကျွန်တော်တွေ့ပါတယ်ခင်ဗျအကျွန်တော်မိကြီးတော့သူတို့ပုံရနေပြီဒီမှာသူတို့ကိုလာရထားခိုင်းတယ်လို့ပြောပြရပါတယ်အဲ့ဒီအချိန်မှာပဲကျွန်တော်အဲ့ဒီကုမ္ပဏီကြီးကျဆူတဲ့ကလေးတယောက်ကိုဆက်နဲ့သူတို့ကုမ္ပဏီကိုလမ်းလေးခိုင်းပါလေအဲ့ဒီကုမ္ပဏီမှာစစ်စေးခွက်တွေရောင်းနေပြီလားလို့သူ့ကိုမေးခိုင်းတဲ့အခါအဲ့ဒီတစ်ဖက်ကနေလို့အဲ့ဒီကုမ္ပဏီမှာရှိနေတဲ့သူ့စင်ငယ်ချင်းကနေပြီးတော့မှအ အဲကုမ္ပဏီမှာစစ်စေးအဖွဲ့တွေရောင်းနေပြီဆိုတော့အဲပြန်ကြားချက်ကိုကျွန်တော်ကိုယ်နိုင်ကြားပါတယ်အဲအကြောင်းမလို့အဲ့ဒီမှာကုမ္ပဏီမှာစစ်စေးဝင်နေတဲ့ခါမှာဒါယူယူတက်ရှိရှိနဲ့ဒီဘလိုလုပ်ွက်နဲ့တမိုင်ခွဲတော့ကွာတဲ့အခုမြေစာပုံမှာနော်ဒီစစ်စေးအဖွဲ့တွေမသိအောင်လားဒီလိုမှဖော်ထားတယ်ဆိုတာကိုလုံးဝပေါ်နေပါတယ်ခင်ဗျာ
ဒီအခြေအနေနဲ့ပတ်သက်ပြီးတော့ရောဥတင်ဆိုးရိုးဘက်ကဒီတွေ့တဲ့အခြေအနေကိုဒီလာစစ်တဲ့အဖွဲ့တွေအာနာပိုင်းတွေဘက်ကိုအတိပေးတာရောရှိလား
ဟုတ်တယ်ခင်ဗျာကျွန်တော်မြို့နယ်အုပ်ချုပ်ရေးမှုကိုကျွန်တော်စာမုံချက်ပါတယ်အဲ့ဒီနေရာဒီ no subject area ဖြစ်နေပါတယ်အဲ့ဒီသူတို့စစ်တဲ့နေရာတွေကဖုံးမမိပါဘူးခင်ဗျအဲ့တော့ဖုံးဆက်လို့မရပါဘူးအဲကျွန်တော်အားလည်းကျွန်တော်တို့သူတို့ကိုဖုံးဆက်လို့မရတော့ကျွန်တော်တောင်းမကြနိုင်ပါဘူ
းဟုတ်ကဲ့အဲ့တော့စစ်စေးရတော့ဝင်တယ်ဝင်တဲ့အခါမှာဒီလိုအခြေအနေတွေရှိနေတဲ့အခါကျတော့ဒီလိုလက်တွေ့ဖြစ်နေတဲ့အခြေအနေတွေကိုတကယ်သိနိုင်ဖို့ဆိုရင်ဘယ်လိုလုပ်ဖို့လိုမလဲ
ဟုတ်ကဲ့ခင်ဗျာအခုဒီမှာစစ်စေးဖို့ရောက်ရှိလာတဲ့စစ်စေးဖွဲ့တွေဟာဒေတာခံတယောက်မှမပါကြလို့အဲဒီလိုတစ်ဆိုင်ရအားလုံးဖွဲ့စည်းရေးကြီးပဲဖြစ်ပါတယ်အဲဒီမှာရှင်းရှင်းပြောရမယ်ဆိုရင်အောက်ခြေတော့ကျွန်တော်ရက်ခြေအုပ်ချုပ်ရေးဖွဲ့တွေဆိုတာလည်းတော့ကျွန်တော်ဒီကုမ္ပဏီတွေနဲ့အင်တာမဘလင်းလာပါတိမယ်အနေထားမျိုးတွေပဲကျွန်တော်တွေ့ရပါတယ်ခင်ဗျာအဲ့ဒါကြောင့်မို့လို့တကယ်အမှန်ကန်စင်းစရာရကြတယ်ဆိုရင်ပြည်သူလူထုနဲ့အရက်ဖက်ဖွဲ့စည်းတွေရမီရဖာတွေပါအလုံးကူပေါင်းပါဝင်ဆောင်ရွက်မှသာရင်ဒါဟာအမှန်ကန်စင်းရနိုင်တယ်လို့ကျွန်တော်လည်းဒီလိုမြင်ပါတယ်ခင်ဗျာဒီလိုလောက်ကင်နေကြခြင်းဟာရောက်ချင်းဆောင်တဲ့ဆင်းဆိုဆိုစပြီးစစ်စေးတဲ့နေ့မှာပဲအဲဒီသာတည်ရင်နေရညာတွေတော်တော်များများကိုလိုက်ပဲဟိုမရဖွဲ့တယ်ဒီမှာဖွဲ့တယ်ဆိုတော့ဒီကိုလည်းကျွန်တော်ကြားနေရပါတယ်ခင်ဗျာအဲကျွန်တော်ဒီနေ့သာမခံကနေအပူပူတဲ့တရင်ရောခံလို့တဲ့တရင်ရအဖကနဲ့15မိုင်လောက်ဝေးတဲ့ဒီပင်ဆိုတဲ့စကိုင်းစပါကိုပဲအဲ့လိုမြေစာတည်ရင်အစီးတရားကြောင့်တွားပွက်ထားတယ်ဆိုတာကိုလည်းကျွန်တော်သိရပါတယ်ခင်ဗျအဲအကြောင်းမို့လို့နော်ဒီမတမာတဲ့နည်းနဲ့ဟလာရန်ရားတွေလည်းအင်အားကြီးကျယ်တုံးပြီးတော့လုံနေကြတာလေဟာအခုလာပြီးစစ်တော်လဲဟောဒီလိုမျိုးအမှန်ကစစ်ဆေးခံမှုရှိနေအခုလိုနော်ဆိုရင်ကြေတုတ်တာမျိုးတွေဟာနော်ကျွန်တော်လုံးဝလက်ခံလို့မရပါဘူးဒါကြောင့်မို့လို့အားလုံးနော်ဒီလိုမျိုးလုပ်တဲ့ဟာတွေကိုဖြည်းဖြည်းရောက်အေးအေးယူနေလို့ကျွန်တော်နေနဲ့ထင်ပါတယ်ခင်ဗျ
NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကိုကိုရနိုင်ကဆက်သွယ်မြင့်မြန်ထားတာဖြစ်ပါတယ်ရှင်။အခုမြမအရေးတုံးသက်ချက်ကိုထုတ်လွှင့်ပေးပါဦးမယ်။တိုင်းပြည်ရဲ့ဒဏ္ဍာရီဥစ္စာသို့မဟုတ်ဝင်ငွေကိုဗဟုအစိုးရနဲ့ပြည်내တိုင်းအစိုးရတွေကြားခွဲဝေရေးပြဿနာကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံးသက်တင်ပြပေးထားပါတယ်ရှင်။
ဒီနေ့တိုင်းဒေသကြီးကိုပိုင်အုပ်ချုပ်ခွင့်ရတိုင်းသို့မဟုတ်ဒေသဦးစီးအဖွဲ့တွေကိုအာဏာခွဲဝေရေး power sharing တရားစကားခွဲဝေရေး resource sharing အခွင့်အခခွဲဝေရေး tax sharing အတွေ့ဖွဲ့စည်းထားတဲ့ကော်မတီရဲ့ဆောင်ရွက်ချက်ကိုလွန်ခဲ့တဲ့ဇွန်လ26ရက်နေ့ကသမရယုံကထုတ်ပြန်ပါတယ်ခွဲဝေမှုကော်မတီအစည်းအဝေးခန်းစားဟာအကျဉ်းချုပ်16ရက်ရှိပြီးအပြည့်အစုံ926ရက်ရှိပါတယ်လူရင်းတူရှင်းပြောရရင်ဘဟုအစိုးရနဲ့ဒီတန္တရာအစိုးရတို့ရဲ့လုတ်ပိုင်ခွင့်နဲ့ရပိုင်ခွင့်ကိုသတ်မှတ်တာပဲဖြစ်ပါတယ်။ဘဟုကသတ်မှတ်တဲ့အတိုင်းဒီတကအစိုးရတို့အ ਨੇ အချင်းရရှိမှာဖြစ်ပါတယ်။သမရယုံကမထုတ်ပြန်မီမနစ်ကသူတေတီတက်အောင်လင်းနဲ့မာရီဝါတို့ကတရားစာတက်ခွဲဝေအစီရင်ခံစာကို2014ဇွန်လမှာထုတ်ဝေပါတယ်။ဝန်ကြီးဌာနအရာရန်တွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေကိုတွဲဆုံမေးမြန်းပြီးဤတထားတဲ့စာမျက်နှာ60ကျော်အစီရင်ခံစာဖြစ်ပါတယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေမလုပ်မီတရားစတာအုပ်ချုပ်ရေးမှာဒေသကအစိုးရတွေပါဝင်မဲ့အခမ်းအနားတွေကိုတစ်ဆင့်ပြီးတစ်ဆင့်ပြုပြင်ပြောင်းလဲမှုအကြံပြုထားပါတယ်။တချို့နေရာမှာဒေသခံတွေစီမံခန့်ခွဲတာကပိုပြီးတိောက်အောင်မြင်တယ်လို့ဆိုပါတယ်
။အခြေခံဥပဒေစရာ9မှာစာ၊မီသွေး၊ကျင်း၊ဝါ၊ရှားစီ၊တနခါ၊ထင်းရှုစီစားတဲ့တံပိုးနဲ့တောထွက်ပစ္စည်းကိုသာဒေသခံအစိုးရကအခွန်ကောက်နိုင်ပြီးကျွန်းနဲ့တင့်မာလူတံပိုးမြင့်တောထွက်ပစ္စည်းကိုဘိုးအစိုးရကအခွန်စီးကြပါတယ်အခွန်ကောက်ခံခွင့်ရှိတဲ့ကိစ္စမှာလဲဘိုးအစိုးရတတ်မှတ်တဲ့အချိုးအစားတိုင်းဒေသခံအစိုးရကရယူနိုင်တယ်လို့ခွဲဝေမှုကော်မတီအစီရင်ခံစာမှာဖော်ပြပါတယ်ကုန်သွယ်လုပ်ငန်းကိုဒေသခံအစိုးရကအခွန်ကောက်ယူနိုင်ပေမဲ့သွင်းကုန်ကိုတော့ဘိုးအစိုးရကသာစီးကြပ်ခွင့်ရှိပါတယ်ပြည်ပအထောက်ပံ့နဲ့ဆောင်ရွက်လူတဲ့စီမံချက်ကိုဒေသန္တရအစိုးရကတိုက်ရိုက်ညှိနှိုင်းလုပ်ကင်ပြီးလားလည်မှုစာလွာမှုချမ်းရေးဆွဲနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့၃လတစ်ကြိမ်ဗဟုအစိုးရကိုအစီရင်ခံဖို့လိုတယ်လို့ဖော်ပြထားပါတယ်
။ဆွာအင်းလျက်စစ်တတ်တူတတော်စားတဲ့ဝင်ငွေကောင်းတဲ့လုပ်ငန်းတွေကိုဗဟုအစိုးရရဲ့လုတ်ပိုင်ခွင့်အဖြစ်ခွဲဝေမှုကော်မတီကသတ်မှတ်ပါတယ်။ဒါပေမဲ့အသေးစားအလျက်စားလျက်စစ်ဓာတ်အထုတ်ယူရင်တော့ရတဲ့နဲ့အချိုးကျရန်ပုံငွေကိုခံစားနိုင်အောင်ခွဲဝေဖို့ ဆွံ့လွှဲညှိနှိုင်းမယ်လို့ဆိုပါတယ်တတုကြောင်းမြတ်လုပ်ငန်းကိုတနိုင်တစ်ပိုင်းလုတ်ကင်လိုတဲ့ပုဂ္ဂိုလ်ဟာဒေသခံအရာရှိနဲ့ဝန်ကြီးဌာနသဘောတူချက်ရယူရမယ်လို့ဆိုပါတယ်ဆက်မှုဆောင်တည်ထောင်ရမှာတော့ဒေသခံအစိုးရတွေကိုအတော်လေးလုတ်ပိုင်ဝင်ပေးထားပါတယ်ဒါပေမဲ့ဒီတန်တရာအစိုးရကကြီးဆုံးဖြတ်ပြီးလုတ်ကင်နိုင်တာကနေပြီးသက်ဆိုင်ရာဝန်ကြီးဌာနနဲ့ညှိနှိုင်းပြီးခွင့်ပြုချက်တောင်းခံရတာမျိုးကများပါတယ်တကယ်တော့တင်ရစာတခွဲဝေမှုကိုဘူးသဘောနဲ့လက်ခံတာဖြစ်လို့သိပ်မထူကြပါဘူ
းဒိုင်းနယ်ပြည်နယ်အစိုးရကိုလုတ်ပိုင်ခွင့်လွှဲပြောင်းပေးရတဲ့အကြောင်းရင်းကဒေသခံအစိုးရဟာဒေသခံပြည်သူနဲ့ပူပြီးနီးကပ်တဲ့အတွက်ပူပြီးထိထိရောက်ရောက်လုပ်နိုင်မယ်ဆိုတဲ့အချက်ဖြစ်ပါတယ်ဒေသခံအစိုးရဟာတင်ရစာတစီမံခန့်ခွဲပိုင်ခွင့်အနည်းငယ်သာဖြစ်ပေမဲ့အခုလိုစီမံခန့်ခွဲတဲ့တာဝန်ပေးအပ်ခံရတာဟာအရေးကြီးတဲ့အစဉ်အလာကိုတိစောက်တာမှုတိုးတက်မှုတစ်ခုဖြစ်တယ်လို့ဆိုပါတယ်။နိုင်ငံဝန်ငွေခွဲဝေမှုဟာစစ်ဆက်ဆွေးနွေးသူတွေကစိတ်ကြိုက်တခါတည်းလှုပ်ထားလို့ရတဲ့ကိစ္စမဟုတ်ပါဘူး။တယန်ဇာတာကိုအနာဂတ်မျိုးဆက်တွေလည်းပိုင်ဆိုင်တာမှုကုန်ခန်းသွားတဲ့အချိန်မှလည်းအကျိုးခံစားနိုင်အောင်ပြင်ဆင်ဖို့လိုပါတယ်။ဝန်ငွေခွဲဝေမှုပုံစံဟာအနာဂတ်စီးပွားရေးနိုင်ငံရေးနဲ့တယန်ဇာတာပြုံးတိမှုကိုအကျိုးသက်ရောက်နိုင်မယ်လို့သူတေတီတက်အောင်လင်းတို့အဖွဲ့ကဆိုပါတယ်။
နော်ဝေးအခြေစိုက်တင်ဟာဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ EITI မှာမြန်မာဟာလွန်ခဲ့တဲ့ဇူလိုင်လကအဖွဲ့ဝင်လောင်းဖြစ်လာပါတယ်ပွင့်လင်းမြင်သာရေးကိုအဓိကထားတာမှုဒါဝင်ယူမှုဖြောင်းမှမှန်ကန်မှုအမျိုးသားအကျိုးစီးပွားရှေ့ရှုမှုတိုင်းရင်းသားပြည်သူရဲ့သဘောထားနဲ့အကျိုးစီးပွားကိုအလေးထားမှုအစင်မပြတ်ဖွံ့ဖြိုးတိုးတက်မှုစတာတွေကိုမြန်မာရဲ့အခြေခံမူအဖြစ်သတ်မှတ်ပါတယ်ဥပဒေစည်းမျဉ်းသတင်းဖော်ပြမှုစစ်ဆေးမှုအုပ်ချုပ်မှုစတာတွေမှာမြန်မာဟာအညံ့ဆုံးဖြစ်နေပေမဲ့အဖွဲ့ဝင်လောင်းအနေနဲ့တရားစတာဝင်ငွေကိုဖော်ပြရပါလိမ့်မယ်2023-2024ဘန်ဒါယင်းနှစ်မှာဒန်းဝေဒေါ်လာ3300ရရှိပြီးမနစ်ကကြောင်းမြတ်ဝင်ငွေဒေါ်လာ3400ရရှိကြောင်းသိရပါတယ်တရားစတာအများစုဟာတိုင်းရင်းသားနေပြည်တော်မှရှိတာမှုဝင်ငွေခွဲဝေရေးဟာဒေသခံအတွက်အရေးကြီးပါတယ်ဒံဝေပိုင်လိုင်းဒေသမှာလူအခွင့်အရေးချိုးဖောက်မှုအများဆုံးဖြစ်နေပါတယ်။ဒါကြောင့်ဒေသခံရဲ့အကျိုးစီးပွားကိုတကယ်လေးစားဖို့လိုအပ်ပါတယ်။အစိုးရရဲ့ခွဲဝေမှုကော်မတီအစည်းအဝေးခန်းစားဟာဒေသခံရဲ့မျှော်လင့်ချက်နဲ့တခြားစီဖြစ်နေပါတယ်။ဒါကြောင့်နိုင်ငံရဲ့ဝင်ငွေကိုတရားမျှတစွာခွဲယူရေးဟာအလားဝင်းနေစေဖြစ်ပါတယ်ခင်ဗျာ။
ကောင်ခင်ရဲ့မြမရေးတုံတက်ချက်ကိုကြာတာပရိနေညာပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါရရှင်။အခုဆက်ပြီးဒေါ်လာလတန်စီစဉ်ပို့ချပေးထားတဲ့ American Style Indian အတုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်။ဒီတင်ပါ English Breakfast ဆိုင်ကန္တာမှာမီးလို့ဒီပေးရတဲ့ fire ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to come under fire
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက to come come to come ကဖြစ်ဖို့ရှိတာ under under ကအောက်ကိုရောက်တာ fire fire ကဒီနေရာမှာသနတ်နဲ့ပြစ်ခတ်မှုဆိုတော့သုခုခုရဲ့ဓာတ်ရိုက်ဒီပေးကတော့တထပြစ်ခတ်မှုကိုခံနေရတာပေါ့idiom ဆိုရဲ့ right ဒီပေကတော့လူတူအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတာဖြစ်ပါလေ။ကျမတို့မြန်မာဘန်းစကားမှာတော့အထောင်းခံရတယ်အဆူခံရတယ်အဟောက်ခံရတယ်အပြောခံရတယ်အပြစ်တင်ခံရတယ်စသဖြင့်တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်တဲ့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the elections.
ဒီကဘွေးချင်းပါတဲ့ရက်ကိုရွှေဆိုင်မယ်လို့ကြေညာလိုက်တော့ဝင်းကြီးချုပ်အင်းတဲ့ဝိုင်းပစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the elections.
ကိုယ်စလေတင်ပြပြီးမှကတော့
The fat is in the fire.
ဖြစ်ပါတယ်။စာလုံးပေါင်းကချီချီ the FAT fat the fat ကဒီနေရာမှာအစီကိုရည်ညွှန်းတာဖြစ်ပါတယ်။IS is ကရှိနေတာ INN ကအထဲမှာ THE the FIRE the fire ကမီးဆိုတော့စကားစုံရဲ့ဓာတ်ရိုက်ဒီပဲကတော့အစီဟာမီးတဲ့ကိုကြာသွားတာဖြစ်ပါတယ်ဟင်းချေရမှာဟင်းအိုးတဲ့ကအစီပတ်မီးတဲ့ကြာသွားပြီဆိုရင်အေးပျော်သွားမှာဖြစ်ပြီးစီဟာမီးထတောက်လို့အန်ဒီရရှိတယ်ဆိုတာလူတိုင်းသိပါ ဒါကြောင့်ဒီအဆုံးရဲ့ EDM အသေးပဲကတော့ဖြစ်ပေါ်လာတဲ့အခြေအနေတစ်ခုခုကြောင့်အန္တရာယ်ဖြစ်တော်မင်းဒုက္ခကြီးလှလှတွေ့တော်မင်းကျမတို့မြန်မာဘန်းစကားမှာဆိုရင်တော့ကိုကြိုးနေတော့မယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ George ရုပ်ပြီးတဲ့ဥမာကိုလည်လာကြည့်ကြရအောင်ပ
ါ The fat is in the fire. John's son has dropped out of college and got married.
ဒုက္ခကြီးတော့လှလှတွေ့တော့မင်း John ရဲ့သားက college ကျောင်းဆက်မတက်တော့ဘဲမိမယူလိုက်တယ်လေလို့ဒီပဲရပါတယ်ဥမာကိုနောက်တစ်ခါလည်လာကြည့်ကြရအောင်ပ
ါ The fat is in the fire. John's son has dropped out of college and got married.
ခုနောက်ဆုံးတင်ပြပေးမှာကတော့
Hold one's fire
ဖြစ်ပါတယ်ဆာလုံးပေါင်းက HOLD hold ကဒီနေရာမှာဆိုင်းထားပါရထားပါလို့အဓိပ္ပာယ်ရပြီး ONE apostrophe S one's ကဒုတိယရဲ့ FIRE fire ကတနက်နေ့ပြစ်ခတ်မှုဆိုတော့စကားခုရဲ့တဲ့အဓိပ္ပာယ်ကတော့တနက်ပြစ်ခတ်မှုကိုရပ်ပါဆိုင်းထားပါပေါ့ idiom ဆိုရဲတော့အဓိပ္ပာယ်ကလည်းသိမကွာလှပါဘူးဝိုင်းပြီးတက်ခိုက်ဝေဖန်ပြောဆိုနေတာတွေစုဆဲရန်တွေ့နေတာတွေကိုခိတရက်ဖို့ပြောတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ရုပ်ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary was told by her mother to hold her fire and listen to her brother's explanation first
Mary နေနဲ့ရန်တွေ့ဖို့စိတ်မစောပဲသူ့မောင်ပြောချင်တာကိုပထမနားထောင်ဖို့သူ့အမေကပြောလိုက်တယ်လေလို့ဒီပဲရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Mary was told by her mother to hold her fire and listen to her brother's explanation first.
ဒီတင်ပါ fire ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to come under fire, the fat is in the fire, hold one's fire.
တို့ဖြစ်ကြပါလေ။နောက်တစ်ပါးကုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါ American တန်ရဲ့ဒီတင်းငွေတွေနဲ့မနက်ဖက်စီစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့မနက်၈နာရီကနေ၉နာရီထိတစ်ချိန်ညနေ့လယ်၁၂နာရီကနေနေ့ခင်း၁နာရီချီတစ်ချိန်ပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတပတ်အတွင်းအချိန်မရွေးနှာစင်နိုင်ပါတယ်ရှင
်ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio လဲမဲပေါက်ထားတယ်ဆိုတော့
ဟုတ်တခါဘာဘဦးဦးလို့ကျမခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဘောကြောင့်တော်တော်လေးတုံ့လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူဒန်းစားတွေအားလုံးအပေါ်ငှက်ညာတနာစိတ်လေးများမွေးပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများဆောင်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတော့တင်းငွေညပိုင်းနဲ့တင်းလာနဲ့မနေ့ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်တွေ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမေတ္တာအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါရဲ့နော်ကျမတို့ VOE ကိုစာလိုက်ကနေပြီးတော့စာရေးသားပေးဖို့မယ်ဆိုရင်တော့ VOE American Than မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးလိမ့်စာတစ်ကိုစာရေးသားနိုင်ကြပါရဲ့ VOE ကိုစာရေးလာကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်
ပြည်ဝင်အမေရိကန်တန်ရဲ့တင်းငွေတွေနဲ့မနေ့ပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။သောတာရှင်တွေအနေနဲ့ကျမတို့ VOE ကိုစာတိုက်ကနေတစဉ်ဝေဖန်အကြံပေးစာတွေပေးပို့လို့တည်တဲ့ချင်းတွေတောင်းယူလို့ရတဲ့ဆိုရင်စာတိုက်လိပ်စာအမှတ်3855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ် January 18ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အခုဒုတိယနိုင်ပိုင်းနိုင်ဝက်တွင်မှာတော့မနေ့စနေနေ့ညကတိုက်ရိုက်လေးလိုက်မှာဆွေးနွေးသွားကြတဲ့အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကမကထာပြုဦးဆောင်ဆွေးနွေးသူကိုကျော်ကျော်တင်ကိုထုတ်လုပ်သူကိုရန်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။စနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်။ဒီကနေ့မှာတော့ပြည်တော်စုငင်းချမ်းရေးညီလာခံပြီးသွားပါပြီ။ငင်းချမ်းညီလာခံဖွံ့ဖွဲနေ့မှာတမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနေပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတက်မတော်မှာတာဝန်ထမ်းဆောင်ဖို့ဆိုပြီးတော့သူကဖိတ်ခေါ်သွားပါတယ်။ကျွန်တော်တို့အဓိကဆွေးနွေးမယ့်အကြောင်းအရာကဒီကိစ္စဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတက်မတော်မှာတာဝန်ထမ်းဆောင်ဖို့ဆိုတဲ့ကိစ္စဟာဒီလက်တွေ့မှာတကယ်ပဲဖြစ်နိုင်ခြေရှိရလား။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတက်မတော်မှာတာဝန်ထမ်းဆောင်ဖို့အလားအလာတွေကဘယ်လိုတွေရှိသလဲ။စိန်ခေါ်မှုတွေကဘာတွေရှိသလဲ။ဒါကိုကျွန်တော်တို့အချိန်ကြားသလောက်အတွင်းမှာတတ်နိုင်ဆုံးအချက်တွေဝင်ဆွေးနွေးသွားကြဖို့ဖြစ်ပါတယ်။ပါဝင်ပြီးတော့ပင်နိုင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ဖိတ်ကြားထားတဲ့အထက်မှာဒီကနေ့ပြီးသွားတဲ့ငင်းချမ်းရေးညီလာခံမှာတယောက်ဆွေးနွေးခဲ့သူတူဖြစ်တဲ့ဦးအောင်သူငင်းပါပါတယ်။နောက်တစ်ခါကျွန်တော်တို့ပြည်သက်နဲ့ရင်းနှီးပြီးသားဇာနာစင်းသမားမြမအေးမပြတ်ဆုံးကြည်လည်လာနေတဲ့ဦးစီသူအောင်မြင်ပါပါတယ်။ဒါကကျွန်တော်တို့ရဲ့သတင်းတော်တူဖြစ်တဲ့ကိုမိုးစော်ကလည်းပဲဒီငင်းချမ်းညီလာခံမှာသွားပြီးတော့သတင်းယူခဲ့သူဒီသတင်းတွေကိုအစမပြတ်ပြဖို့ခဲ့သူဖြစ်တဲ့အတွက်သူရဲ့သတင်းတော်အတွေ့အကြုံလည်းပဲကျွန်တော်တို့ကြားကြရဖို့ရှိပါတယ်။ဆိုတော့အဓိကအကြောင်းအရာကိုမသွားခင်မှာကျွန်တော်ကဒီကနေ့မှပဲငင်းချမ်းညီလာခံကပြီးသွားပြီဆိုတော့ဒီကနေ့ပြီးသွားတဲ့အချိန်လေးနည်းနည်းကျွန်တော်တို့ဦးအောင်သူငင်းစီကကြားကြရအောင်ပါဦးအောင်သူငင်းခင်ဗျာဆိုတော့ဒီငင်းချမ်းညီလာခံကြီးကတက်ရောက်တဲ့လူ600ကျော်ပို့လေကျွန်တော်တို့900ဖိတ်တယ်600ကျော်တက်တယ်လို့သိထားပါတယ်လူတွေအများကြီးပဲကန္နာပေါင်းစုံကလူတွေတက်ကြတယ်ဆိုတော့ကျွန်တော်အဓိကသိချင်တဲ့နှစ်ချက်ကဆွေးနွေးကြတဲ့ကန္တာအသီးသီးမှဟဲ့လားဒီလောက်လူတွေအများကြီးအစုဖွဲ့တွေအများကြီးကြားမှာဘုံသဘောတူညီချက်တွေဘယ်လောက်ရခဲ့ပါသလဲဘယ်ကန္တာမှာအကောင်းဆုံးသဘောတူညီချက်ရတယ်လို့ပြောနိုင်ပါသလဲဦးအောင်သူငယ်ဟု
တ်ကဲ့ဟိုဒီညီလာခံမှာဟိုအဖြစ်အပျက်တော့နောက်အစိုးရလည်းမကြခင်မှာပေါ်လာတော့မှဆိုတဲ့ခါကျတော့အားလုံးကသဘောတူကြမလို့ပါဘူးကျွန်တော်တို့ရဲ့အမြင်တွေကိုစုစည်းပြီးတော့ကျွန်တော်တို့နောက်အစိုးရကိုအစုပြုချက်အဖြစ်ပြင်ပြမယ်ဆိုတဲ့ခါကျတော့ဟိုကျွန်တော်တို့ပေါ်ပြီးတော့လွတ်လပ်လပ်ဆွေးနွေးနိုင်တဲ့အနေအထားလည်းရှိပါတယ်အဲ့တော့တချို့ကိစ္စတွေမှာတော့ဆိုပါစို့ဗျာ IDP လို့ခေါ်တဲ့ဒီပြည်တွင်းမှာနေရစွတ်ခွာပြီးတော့ပြောင်းရွှေ့နေရတဲ့လူမျိုးကိစ္စပေါ့နော
်ဟုတ်ကဲ့
ဒါကငင်းရည်ကျွန်တော်တို့သဘောတူညီချက်တွေရလာပြီးတဲ့အခါမှာချက်ချင်းနဲ့ငင်းအကောင့်ထဲပေါ်နိုင်တဲ့ကိစ္စမျိုးပါဆိုတော့ဒါမျိုးတွေမှာတော့ဖိတ်ပြီးတော့သဘောတူညီချက်တွေမခက်ပါဘူ
းဟုတ်ကဲ့
နောက်တစ်ခါကျတော့နိုင်ငံရေးရဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုတည်ဆောက်မယ်လို့လာမဲ့အနာဂတ်မှာဘယ်လိုမျိုးအခေါ်အောက်စနစ်ဒီဘာသာခွဲဝေရေးစနစ်ဆိုတာကနည်းနည်းလေးဝေးတဲ့ခါမျိုးကျတော့ဒီလိုကိစ္စမျိုးတွေမှာလည်းဘူးသဘောတွေဖြစ်တဲ့ခါကျတော့သဘောတူဖို့တိတ်မခက်လာဘူးလို့ထင်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေတွေ့ရပါတယ်ဖြူချချက်ကတော့ဒီကြမ်းမတော်သားကိုယ်စားလှယ်တွေနဲ့ကျန်တဲ့အစုခွဲကိုယ်စားလှယ်တွေကမှနည်းနည်းချွတ်ချွတ်နဲ့တကယ်ကိုဆက်ဆံရေးမျိုးတွေရှိတာလဲဒါကတော့ဟိုတွေ့ရတဲ့ခါကျတော့ဒါစိတ်ဝင်စားစရာလည်းကောင်းပါလ
ားဟုတ်ကဲ့ခင်ဗျာဆိုတော့အကြမ်းပြင်းအားဖြင့်ပေါ့လေကျွန်တော်ဆုံးဖြတ်ချက်တွေမချဘူးဆိုတာလည်းပဲကျွန်တော်သိထားပါတယ်ဆိုတော့ဆွနှွေးကြတဲ့အခါမှာဘယ်ကိစ္စမျိုးမှာတစ်ဖက်နဲ့တစ်ဖက်ပေါ့လေတစ်စုနဲ့တစ်စုတူနဲ့တူတစ်ဖက်နဲ့တစ်ဖက်ကြားထဲမှာသဘောထားကွဲလွဲချက်အများဆုံးဖြစ်ခဲ့တယ်လို့ပြောနိုင်တာမျိုးရှိလားဦးအောင်သူကြီ
းဟုတ်ကဲ့ဒီကဏ္ဍမှာကျွန်တော်တို့ရဲ့လုံခြုံရေးနဲ့ကာကွယ်ရေးဟိုကဏ္ဍရှိပါတယ်ဆိုတော့အဲ့ဒီဆွနှွေးချက်ဒီမှာကြတော့ပြဿနာကဒီတမတော်ကလည်းသူ့ရဲ့ရည်ရည်ချက်တိုင်းရှိတယ်။ဒါနဲ့အုပ်စုတွေကလည်းသူ့ရဲ့ရည်ရည်ချက်တွေတင်ပြတယ်ပေါ့ဗျာ။ဆိုတော့အဲ့ဒီအစုဖွဲ့မှာတော့ကျွန်တော်တို့စုစည်းနိုင်ကြတဲ့အခါလို့ရှိရင်ဒီသဘောထားတွေကိုစုပေါင်းပြီးတော့ဗျာဒီတိုင်းပဲကျွန်တော်တို့ရဲ့ဟိုမိလာကရဲ့တွေ့ရှိချက်ဆိုတဲ့ဟာမျိုးတင်လိုက်ရတဲ့အနေအထားမျိုးရှိပါ
ဟုတ်ကဲ့ကျွန်တော်သတင်းတွေကလည်းသိထားတာရှိပါတယ်ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဖိကြားချက်နဲ့ပတ်သက်ပြီးတော့ဟလာတိုင်းသားလက်နက်ကိုင်ဖော်တွေတက်မတော်မှာတာဝန်ထမ်းဆောင်ဖို့တမတော်ရဲ့ဝင်ကြဖို့လေတမတော်တခုတည်းထားဖို့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတဲ့လူတွေဘက်ကပြန်ပြောတဲ့အထက်မှာ
လာဖက်ဒရယ်ပြည်ထောင်စုတက်မတော်ဆိုတာဖြစ်လာရင်ဘယ်နိုင်ငံရေးပါတီရဲ့ဩဇာကမှမဖြစ်ဘူးပြည်နယ်လူမျိုးရေးတပ်ဖွဲ့တွေကိုပြည်နယ်အစိုးရလက်အောက်မှာထားဖို့တိုင်းရင်းသားတွေကိုဖက်ဒရယ်ပြည်ထောင်စုတက်မတော်မှာအစင်းမြေယာဉ်တွေအလှည့်ကျပေးဖို့လက်ရှိလက်နက်ကင်အဖွဲ့တွေကိုတက်မတော်တစ်ခုတည်းဖြစ်ဖို့အတွက်လမ်းပြမြေပုံတစ်ခုလုပ်ငန်းစဉ်တစ်ခုပေါ်လေရေးဆွဲပြီးတော့အဲ့ဒီအတိုင်းဆောင်ရွက်ဖို့ပြောကြတယ်ဆွေးနွေးကြတယ်ဆိုပြီးတော့ကျွန်တော်သတင်းတွေထဲမှာတွေ့ရပါတယ်အဲ့ဒါအကြမ်းမြင့်ဟုတ်ပါလားဦးအောင်သူကြီ
းဟုတ်ကဲ့ဒီလိုကျွန်တော်ရှင်းပြကြပါမယ်ဆိုတော့ဘုကျုပ်ဘူးကြီးမင်းအောင်နိုင်ငံကြီးတော့ဒီလာကအဖွင့်ပါဆန်နဲ့တိုင်းမှာလက်နက်ကင်စက်တွေကိုလည်းတမတော်လေးပါလာဖို့ဖိတ်ခေါ်ပါလေ
။ဟုတ်ကဲ့။
ဆိုတော့အဲ့ဒါကတော့ကျွန်တော်အမြင်ကတော့အပြစ်သဘောဆောင်တဲ့သူ့ရဲ့ guest ဆရာပေါ့ဗျာဟို။ဘာကောင်လဲကျိုးကျိုးဖိတ်ခေါ်တဲ့သဘောလိုပဲကျွန်တော်ယူဆပါရတယ်။ဆိုတော့ဒါပေမဲ့အဖေးစိတ်ဆွေးနွေးချက်တွေပေါ်လာတဲ့အခါကျတော့ပို့ပြီးတော့ကျွန်တော်တို့သတိထားမိတာတွေတွေ့ပါတယ်။ဟု
တ်ကဲ့။
ဆိုတော့အထူးသဖြင့်တော့တမတော်ရဲ့ရည်တည်ချက်ကနိုင်ငံတစ်ခုလုံးမှာလက်နက်ကိုင်တမတော်ရဲ့လို့တစ်ခုရဲ့ရှိရမယ်။ဆိုတော့ဒါတော့သူတို့အဖေးရပါတယ်။ဟုတ
်ကဲ့။
ဆိုတော့နောက်တစ်ခါကျတော့ဒီကြံနဲ့ဒီတမတော်ပြင်ပြောင်းလဲအိစားဒီမှာကြတော့ဆိုပါစို့ကျွန်တော်တို့ DDR လို့ခေါ်တဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေလက်နက်ဖြုတ်ပေးပြန်လဲပေါင်းဖိအိစားတွေရှိပါတယ်။နောက် SSR လို့ခေါ်တဲ့ဒီတနိုင်ငံလုံးနဲ့ဆိုင်တဲ့လုံခြုံရေးကဏ္ဍပြင်ပြောင်းလဲအိစားတွေလည်းရှိပါတယ်။ဒါလည်းဆွေးနွေးကြပါတယ်။ဆွေးနွေးတဲ့အခါကျတော့သဘောထားအထူးသဖြင့်သရက်ကွေးနေတာတွေ့ရပါတယ်။ဆိုတော့သရက်ကတော့ဒီအခုလက်ရှိတမတော်ရဲ့ရည်ရည်ချက်ဖြစ်တဲ့လက်ရှိတမတော်ကိုဒီတိုင်းသားကနေသူတွေကလာပေါင်းကြဆိုရဲအယူဆပါ
ဟုတ်ကဲ့
ဆိုတော့တဲ့တိုင်းရင်းသားအဖွဲ့တွေကတင်ပြတဲ့နောက်ခိုက်အစုံတစ်ဖက်လို့ယူဆနိုင်တဲ့အခြေအရှိပါတယ်ဆိုတော့အဲ့ဒါကတော့ကျွန်တော်တို့ကာကွယ်ရေးဦးစီးချုပ်ကိုလည်းတိုင်းသားတွေကလည်းခတ်ပါအဲ့လေကြကာကွယ်ရေးဦးစီးချုပ်လုပ်ပါနောက်တစ်ခါကျတော့ဒီတပ်မတော်တစ်ခုတည်းအစားတပ်မတော်များရဲ့ကာကွယ်ရေးဦးစီးချုပ်များဆိုတဲ့ဒါကြတော့လည်းနောက်အစုံတစ်ဖက်ဖြစ်သွားပါ
လိမ့်မယ်အ
ဲ့တော့ဒီလာကမှတော့သဘောတူညီရမရှိပါဘူးဒီလိုအယူဆကွဲပြားမှုအရင်းမျိုးတင်ခဲ့တာတော့သိရပါတယ
်ဟုတ်ကဲ့ဆိုတော့ဒီညီလာကံကဆွနေပြီးတော့ရလာတဲ့အချက်တွေဒီနောက်မှာပေါ့နောက်ဆိုးဝါးလက်ထက်မှာနောက်မှာသဘောတူညီချက်တွေရလာဖို့အတွက်အလားအလာခေါင်းတွေရှိခဲ့လား
အာကျွန်တော်မြင်ရတော့ဟိုစစ်စစ်ကြကြတော့ပြောရင်ခက်ပါတယ်ဒါပေမဲ့ရေရှည်မှာတော့ကျွန်တော်တို့ဟိုတနိုင်ငံလုံးအတွက်ကပေါင်းစည်းရေးကိစ္စတွေဖြစ်သွားနိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဦးစီတူအောင်မြင့်ဦးစီတူအောင်မြင့်ကိုတိုင်ကလည်းပဲဒီလူမျိုးစုတစ်နိုင်ငံအဖွဲ့အစည်းတွေအကြောင်းကိုဟလာတော်လေးရေးထားပြောထားတည်ထားတူတူဖြစ်တဲ့အခါကျတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလက်နက်ကင်အဖွဲ့တွေအားလုံးတက်မတော်တဲ့ဝင်ကြပါလို့ပြောတဲ့ကိစ္စလက်တွေ့မှာတကယ်ပဲဖြစ်နိုင်ချေရှိသလားဦးစီတူအောင်မြင
့်အဲဒီဥစ္စာကတော့ဟိုအဝေးကြီးလိုပါသေးတယ်ပထမတစ်ချက်ကတော့ကျွန်တော်တို့ဟိုမြမတက်မတော်ပေါ့နော်အခုလက်ရှိရှိနေတဲ့တိုင်းပြည်ရဲ့တက်မတော်ကိုတိုင်ကိုကအယုံဆုံးပြန်ပြီးတော့မှဒီတော်စုတက်မတော်ပုံစံဖြစ်အောင်ဖွဲ့ကြည့်ရပါဦးမယ်အဲ့ဒါဘာကြောက်လဲဆိုတဲ့အခါကျတော့1992ကအနာရယူခဲ့တဲ့ဗုဒ္ဓမြတ်ဆိုင်ရှင်နဲ့အဲဒီဗုဒ္ဓမောင်အေးတို့လက်ထက်မှာအဲတက်မတော်ကိုသူတို့ကဘယ်လိုလုပ်ခဲ့တယ်လဲဆိုတဲ့အခါကျတော့အဲတိုင်းသားကြီးအရာရှိတွေကလည်းမဖြစ်အောင်အကုန်လုံးစားကြီးစားမြင့်ထားပြီးတော့မှတကယ်ဗုဒ္ဓဘာသာဗမာပေါ့နော်အဲဒါဗမာတက်မတော်ဖြစ်အောင်သူတို့လုပ်ထားခဲ့တယ်လုပ်ထားခဲ့တဲ့အကြောင်းကလည်းကျွန်တော်တို့ကဟိုစည်းပန်းအပြင်ကနေပြီးတော့မှဒါပုတ်ခတ်ဆွဆွဲတာကြီးမဟုတ်ပါဘူးညီမကြီးတွေပြန်ပြီးတော့လုပ်ကြတဲ့အခါမှာညီမကြီးကိုတာဝန်ယူတဲ့ဝင်ကြီးတပါးကိုယ်တိုင်ကသူတို့လုပ်ခဲ့ပါလေရှိတာကိုသူဝန်ခံတယ်အခုတော့မလုပ်တော့ပါဘူးလို့ပြောတယ်ဆိုတော့တကောကဒီတက်မတော်ကြီးကိုယ်တိုင်ကအခုဆိုရင်ဘာဖြစ်ပြောနိုင်ငံကြီးကနေခြေလမ်းနောက်တစ်ခါဆုတ်လိုက်တယ်တိုင်းပြည်ရဲ့အရေးအယာတွေအားလုံးကိုရာနှုန်းကြီးဒီမှာဆုတ်ခဲဖန့်ခွဲနေတဲ့ကြီးကနေပြီးတော့မှဒါလူလူရေကောက်တဲ့အစိုးရအဖွဲ့ပြက်လာအောင်သူနောက်တစ်ခါဆုတ်ပြလိုက်ကြတယ်သူလုပ်နေပြီပြီးတော့တက်မတော်တွေမှာလည်းသူပြည်ပြင်းကြောင်းလဲမှုတွေသူကလုပ်ရအောင်မယ်လုပ်လို့လုပ်နေတယ်ဒါပေမဲ့အဲ့ဒါတွေကနှစ်အကြာကြီးဆောက်အောင်မယ်ဆိုတော့ဒါနဲ့ရှိတာလည်းကြိုင်နှစ်ထဲမှာပဲကျတဲ့ကိတိုင်းသားကြီးဘက်ကလည်းဒါတမတော်ပေါင်းစည်းရေးတွေပါဒီလောက်လာတဲ့ခါကျရင်သူတို့လူချင်းတဲ့ပုံစံတွေပြောနေတယ်တကယ်ဒီတမတော်မှာလည်းဗမာအများစုကြီးဆိုးနေတဲ့တမတော်ဖြစ်နေတဲ့ခါကျတော့ဟိုဒါကြီးကလုံးလေးကူကူနဲ့ဒီတမတော်တွေကိုဟိုကျတဲ့ကိတိုင်းသားကြီးဘက်ကလာပြီးတော့ဟိုကလည်းတစ်ဖက်ကြီးအေးစီလာဝင်ပူးပေါင်းလာတော့ဘာလို့ဒီလိုတွေဖြစ်လာအောင်မှာမဟုတ်ဘူးအဲ့တော
့
အဖေးစိတ်ဒီလိုပုံစံဖြစ်မလဲဆိုတာကတော့တခြားသောအရေးအယာကိစ္စတွေဆွေးနွေးတဲ့နည်းတူဒါတိတိကျကျဆင်းနေပြီးတော့မှဒါဖြစ်လာမဖြစ်ကြပါလို့တော့မလို့ပြပါဘူး
တကယ်
မလို့တော့ကျွန်တော်မပြောနိုင်ပါဘူ
းအခုတော့ကျွန်တော်တို့ဒီငင်းငယ်ညီလာခံမှာသွားပြီးတော့တရင်ယူခဲ့တယ်တောက်လျှောက်လက်ဒီတရင်တွေကိုပို့နေတယ်ကိုမိုးစော်ရဲ့အတွေ့အကြုံတစ်ချက်ကျွန်တော်တို့နားထောင်ကြည့်အောင်ပါကိုမိုးစော်ဒီတိုင်းသားအဖွဲ့အစည်းတွေနဲ့တွေ့ပြောခဲ့သလားဟလာတရင်ယူဖို့တဲ့မေးမြန်းခဲ့သလားဘူဂျုံမူကြီးမင်းအောင်လှိုင်ရဲ့ဖိတ်ကြားချက်အပေါ်ကိုရေပုံရအဖြစ်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဘယ်လိုတုံ့ပြန်တယ်လို့ကိုမိုးစော်သိရလဲ
ဟုတ်ကဲ့ဗျာအဲ့ဒီနေရာမှာလည်းကျွန်တော်အပိုင်းနှစ်ပိုင်းတော့တွေ့ရမှာပါဗျာပထမတစ်ပိုင်းကတော့ဒါအရင်တော့ဆိုလို့ရှိရင်ဒီတိုင်းရင်းသားလက်လက်ကိုင်းတွေအပေါ်မှာဒီတက်မော်ဘက်ကထားရှိခဲ့တဲ့သဘောထားဒီတောင်းကျမ်းသူတွေအဖြစ်သမားတွေဆိုတဲ့အယူဆမျိုးတွေရှိ အဲအယူဆပြီးတော့နေအခုကတော့ဒါတိုင်းပြည်ရဲ့ကာကွယ်ရေးမှာပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်လာတယ်ဆိုတဲ့ပုံမှာတော့အတူသဘောဆောင်တဲ့အချက်လို့သုံးသပ်တာရှိပါတယ်နောက်တစ်ချက်ကတော့ဒီဘောပေါ့အခုလက်ရှိပေါ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဆွေးနွေးပြီးတော့မှဒီလိုမျိုးဆွေးနွေးလာတဲ့အချက်ကနေပေါ်ပေါက်လာတဲ့ February ပြည်တော်စုပေါ်မှာမူတည်ပြီးတော့မှတက်မော်တွေဘယ်လိုဖွဲ့စည်းမလဲဆိုတဲ့ဟာပေါ့နိုင်ငံရေးစနစ်ပေါ်မှာအခြေခံတော့မှဖွဲ့စည်းလာတဲ့အနေအထားပေါ်ကနေပြီးတော့မှဒီပေါင်းစည်းရေးကိုစဉ်းစားတဲ့အချက်တွေရှိနေတာဖြစ်ပါလေဗျအဲ့ဒါဆိုတော့ဒီပြီးခဲ့တဲ့ရက်တွေအတွင်းမှာဒီပြည်တော်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးတဲ့သဘောထားတွေကိုပြန်ကြားတဲ့အခါမှာဆိုလို့ရှိရင်လည်းဒီတက်မော်ဘက်ကတော့2008ဖွဲ့စည်းပုံရဲ့ပုံစံအတိုင်းပဲ February ပြည်တော်စုကိုတွားမယ်ဆိုတဲ့သဘောထားမျိုးတွေဆွေးနွေးရဲ့ဆိုတော့ပြရပါလေဒီတစ်ခါကတော့ဒီတိုင်းရင်းသားတွေဘက်ကတော့ဒီ2008ဖွဲ့စည်းပုံဆိုတဲ့ပေါင်းရင်းကနေမတွားပဲနဲ့ဒီ NCA လက်မှတ်ရေးထိုးပြီးတော့မှချလာတဲ့နိုင်ငံရေးမူပေါင်းတွေရဆွေးနွေးမယ်ဆွေးနွေးပေါ်မှာဒီဖြစ်ပေါ်လာတဲ့ဒီပြည်ထောင်စုပေါ့ Federal ပြည်ထောင်စုပုံစံပေါ်မှာမူတည်ပြီးတော့မှဒီပြောင်းလဲမှုတွေကိုလိုလားတဲ့သဘောထားကြီးရှိတယ်ဆိုတာသိရပါတယ်ဗျ။အဲဒါဆိုတော့အဲ့ဒီတစ်ချက်ကိုကြေလည်အောင်ညှိနှိုင်းတဲ့အပေါ်မှာမူတည်ပြီးတော့ပဲဒီတက်ဒီပေါင်းစည်းဆိုတာဖြစ်ပေါ်လာမယ်လို့ကျွန်တော်ယူဆလို့ရပါတယ်ဗျ
။ Okay ဆိုတော့ဒိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကနိုင်ငံမှာတက်ဆိုတာတခုလည်းရှိရမယ်ဆိုတော့အခြေခံသဘောအခြေခံအချက်ကိုရောသဘောတူတာသဘောတူသလား
။ Okay အဲ့ဒီအပေါ်မှာတော့သဘောတူပါတယ်ဗျ။ဒါကျွန်တော်တို့အရင်ကာလတွေမှာပေါ့လေဒီအင်တာဗျူးတွေပါရင်လုပ်တဲ့အခါမှာဆိုလို့ရှိရင်ဒီအခုဒီညီလာခံမတက်တဲ့ဒိုင်းသားလက်နက်ကိုင်တစ်ဖွဲ့အခြားအဖွဲ့တွေရပါဒီအပြည့်ရဲ့ဒီ NCO လက်မှတ်ထိုးသေးတဲ့အဖွဲ့တွေရပါဒီယူဆပေါ်မှာလက်ခံတဲ့သဘောထားမျိုးပြောတာကြီးရှိခဲ့ပါတယ်ဗျ
။ Okay ဥက္ကဋ္ဌကြီးကျွန်တော်ခုနကကိုမိုးစောပြောသွားတယ်ဟလာ2008ခြေခံဥပဒေဆိုတဲ့ကိစ္စကျွန်တော်တွေးသလောက်တပ်ဖက်ကကိုယ်စားလှယ်ရဲ့ဆွေးနွေးချက်တွေမှာဒီ2008ခြေခံဥပဒေမှာပါတဲ့2008ခြေခံဥပဒေကိုပဲ깟ပြီးတော့ပြောကြတာလည်းရှိတယ်ဆိုတော့ဒီ2008ခြေခံဥပဒေကြီးကအားလုံးကလည်းဝေဖန်ထားတဲ့ကိစ္စအပြည့်အနာစာတွေအများကြီးပဲဒီမိုကရေစီနီးမကြောက်ဘူးဟလာအားနည်းချက်တွေအများကြီးရှိတယ်လို့ပြောထားတဲ့အခါကျတော့ဒါကိုပဲ깟ပြီးတော့တပ်ဖက်ကသွားနေခြင်းအပြင်သဘောတူညီချက်ရဖို့လမ်းစာပေါ်လာပါမလားဦးအောင်သူငယ
်ဟုတ်ကဲ့ဒီလိုခင်ဗျာအခုလက်ရှိအစိုးရနဲ့နောက်တစ်ခုကဒီကမ္ဘောဖွဲ့အစုဖွဲ့ပေါ့နော်ဆိုတော့2008ခြေခံဥပဒေကိုကတော့ရပ်တည်ပြီးတဲ့အနေဆောင်တော့ဒါကျွန်တော်တို့သဘောတဘာဝအရလည်းနားလည်နိုင်ပါတယ်ဆိုတော့ဒါပေမဲ့လည်းတချို့အစုအဖွဲ့တွေဆွေးနွေးကြမှာကြတော့ဒါက2008ခုနှစ်ကပြည်ပြောင်းလဲသင့်တယ်ဆိုတဲ့ဟာမျိုးကိုဒါလက်ခံကြတဲ့အနေထားလည်းရှိပါတယ
်
ဆိုတော့ကဟိုစက်ဖက်ကလည်းဟိုဒီဇိုင်းမမဒါကြီးကိုမပြောင်းလဲဘူးဆုတ်ကင်တယ်ဆိုတဲ့အနေထားမျိုးတော့မရှိပါဘူးဆိုတော့ဒီနေ့ထူးခြားချက်ပေါ့နော်ဒီနေ့နောက်ဆုံးကျွန်တော်တို့တွေ့ရှိချက်ကဒီတပ်မတော်အနေနဲ့နိုင်ငံရေးကနေကြစားကြစားထုတ်ခေါ်သွားမယ်။အချိန်ကျလို့ရှိရင်ဒီအရက်သားတွေကနေပြီးတော့ဒီမိုကရေစီကြီးကဒီအုပ်ချုပ်တဲ့အခါမှာဒီတပ်မတော်ကိုဟိုဘာခေါ်လဲကျွန်တော်တို့အရက်သားအုပ်ချုပ်မှုအောက်မှာထားရေးဆိုတဲ့အိစားမျိုးပေါ့နော်
။ဟုတ်ကဲ့။
ဆိုတော့ဒါတွေလည်းသဘောတူတယ်ဆိုတဲ့အနေထားကိုတွေ့ပါတယ်။ဆိုတော့ဒါပေမဲ့အချိန်ဇာမတူဆိုတော့ဘယ်လို၅နှစ်မှကြောင်းပါလား၁၀နှစ်မှကြောင်းပါလားဆိုတော့ဒီလိုဟာမျိုးရတော့ဟိုဘာမှဆွေးနွေးတာမရှိပါဘူး။ဆိုတော့အဲ့တော့ဒါမျိုးတွေနဲ့ပတ်သက်လို့ကတော့အချိန်တော့ယူရအောင်မလို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တည်းဆွေးနွေးမဲ့တော်တော်ရှင်တူကိုဖိတ်ခေါ်ချင်ပါတယ်။ထိုင်းနိုင်ငံကကိုတန်းနိုင်ဘယ်လိုသဘောရသလဲ။ဘူဂျုံကြီးမယုံလိုင်းရဖိတ်ခေါ်ချက်ပေါ့
။ကျွန်တော်မြင်ကြရတော့အားလုံးညီညွတ်မဲ့ကောကောင်းပါလေ။ဒါမှမဟုတ်မထင်ပါဘူး။ညီညွတ်မဲ့တော့
တော်ဖြစ်နိုင်ချင်နေတယ်ပေါ့ကိုတန်းနိုင်ရဲ့သဘောက
။နေဟုတ်ပဲဟုတ်ပဲ။ဆဲလို့နေတယ်ဒီ။အားတော့တိုင်းနာရအခုဖြစ်နာရကိုကျွန်တော်အသက်20နှစ်အရွယ်အထိပေါ့အခုဆိုပြီးဆိုရင်ခူရိုင်းလက်လက်ကဒီလက်လက်ကလက်လက်ကရများနေတော့နေရတော့မရှိပါဘူ
းဟုတ်ကဲ့ဗျာကိုတန်းနိုင်ကျေးဇူးအများကြီးတင်ပါတယ်ထိုင်းနိုင်ငံကနေဝင်ဆွေးနွေးပေးတာဆိုတော့ဦးစီသူအောင်မြင့်တန်မြရတွေကရန်ကြီးပါတယ်ယုံကြည်မှုတည်ဆောက်ဖို့ဆိုတာလည်းပဲတောက်လျှောက်ကြိုးစားလာကြတာပဲတကယ်ယုံကြည်မှုတည်ဆောက်နိုင်မဲ့အလားလားကျွန်တော်တို့ဘယ်လောက်ထိကောင်းပြီလဲဦးစီသူအောင်မြင့
်ကဲယုံကြည်မှုတည်ဆောက်ဖို့ဆိုတာကအခုစိတ်မကြခင်မှာဆိုရင်တောက်လျှောက်စုကြည်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာမယ်အစိုးရအဖွဲ့တက်လာတဲ့ခါကျရင်အဲ့ဒီခါကျရင်ကုန်းပွင့်ဆိုင်ဖြစ်သွားမှာပေါ့တမတော်နဲ့တိုင်းသားလက်လက်ကိုင်နဲ့အဲတော့ဆက်ကြည့်ပါဝင်ပြီးတော့မှအဲ့ဒီခါကျရင်တော့ယဉ်ကျေးမှုရှိအောင်တော့လုပ်ရမှာပဲအဲလုပ်တဲ့ခါကျရင်ကျွန်တော်တို့နားလေပြတာကတော့အဲဒီမိုကရေစီပို့ပြီးတော့ရလာအောင်လုပ်နိုင်ရင်အခုဒါပြည်နာတယ်မှာဆိုတာတကယ်အရေးကြီးတဲ့အကြောင်းလေးပေါ့နော်တပ်မတော်ကနောက်ကိုခြေတလန်းဆုတ်သွားတယ်အဲသူကဘာလို့ပြောဒီလူတွေကရွေးကောက်ဟိုတင်မြောက်လိုက်တဲ့အစိုးရအဖွဲ့ကိုဒီလက်ခံတယ်ဆိုတဲ့အနေထားမျိုးတွေကတစ်ဖက်ကတိုင်းကလက်နက်ကိုင်တွေကလည်းဒါကိုသဘောပေါက်ဖို့လိုတယ်သူတို့တွေကလည်းအဲပြောမှဆိုရင်သူတို့လည်းကိုင်လာလို့ဒီဟာကိုအုပ်ချုပ်ခွင့်ရတယ်။ဘာညာဆိုတာမျိုးထက်ကို
အထုတ်ခွင့်ရရမယ်ဆိုတာမျိုးထက်ကိုတကယ်ကိုဒီလူတွေရဲ့ရွေးချယ်တင်မြှောက်မှုတွေကိုအတိအမှတ်ပြုပြီးတော့မှအဲ့လိုမျိုးသူတို့လည်းချိန်လမ်းတွေနောက်ဆုတ်ပြလာကြတယ်ဆိုရင်တော့အဲဒီလက်နက်ကိုင်ကိစ္စတွေကကြီးလဲကြီးလဲရတာမခက်ဘူးလို့တော့ထင်ပါတယ
်။ဒါပေမဲ့
အခြေရတော့အများကြီးကြာအောင်ပါပဲ။ကျွန်တော်ဒီမှာစစ်ပြေဝါဒတွေနဲ့ထုံးလာခဲ့တာတစ်ပြေချာလာပြီးဆိုလို့ပါ
။ဟုတ်ကဲ့။ကိုဦးစီးတော်မြင့်ပြောမှတ်ချက်နဲ့ကျွန်တော် Facebook ကနေသောရရှင်တော်ပို့ထားတဲ့မှတ်ချက်ကိုကျွန်တော်တော်တတိယမိပါတယ်။သူကမြန်မာနိုင်ငံမှာတဲ့လက်နက်ကိုင်မှန်သမျှအစိုးရစစ်တပ်အပါအဝင်ဘဲဖွဲ့စည်းမှပြည်သူ့ပေါ်ကောင်းတဲ့လက်နက်ကိုင်မရှိဘူးတဲ့သူတို့ဖွဲ့စည်းတစ်ခုတည်းပဲလုလုပ်တာတဲ့သူကတောင်ပေါ်ဒေသသူကိုယ်တိုင်မငြိမ်းချမ်းတဲ့နေရာမှာကြီးပြင်းတာပါတဲ့သဘုံလာလဲကြောက်ရစစ်တပ်လာလဲကြောက်ရတယ်တဲ့တချို့ရွာတွေမှာဆိုရွာလူကြီးနှစ်ယောက်ထားရတယ်တဲ့သဘုံလာဆက်ကြေးပြရတာတယောက်စစ်တပ်လာရိတ်ခါနဲ့ပေါ်တာပြရတာတယောက်မသိအောင်ထားရတာတဲ့ရွာလူကြီးလုဖို့မဲနှဲရတယ်မလုချင်ကြလို့တဲ့ဟုတ်လားဦးစီးတော်မြင်အဲ့လိုမျိုးရှိလား
အဲ့မှန်ပါလေအဲ့ဒါမှန်ပါလေချို့နေရာတွေမှာဆိုရင်အဲ့လို၃ပြည့်ဆိုင်၄ပြည့်ဆိုင်ဝင်ထွက်တဲ့နေရာတွေမှာဆိုရင်ပိုတော့ဆိုးပါသေးတယ်အကုန်လုံးကဒီကဝင်လို့ဝင်ဖို့ဖြစ်စီတဲ့ဘက်ကပဲပိုများပါလေဒါတကယ်မှန်တရားပါပဲ
ဟုတ်ကဲ့တော်တော်ရှင်တယောက်ကအီးမေးလ်နဲ့ဆွေးနွေးထားတဲ့ထဲမှာလေဒီအမေရိကန်ကမောင်တက်တနာပါသူကတော့အကောင်းမြင်ပါလေစစ်မှန်တဲ့ရတားဆိုးရပေါ်လာတော့မယ်နှစ်ပေါင်းများစွာမျှော်လင့်ထားတဲ့ဖက်ဒရယ်ပြည်တော်စုနဲ့ဒန်းလူညီများတဲ့အခွင့်အရေးတွေပိုရလာတော့မယ်ဆိုတော့ပြည်တော်စုညီလာခံမှာဗိုလ်ချုပ်ကြီးမြောင်းလိုင်းဖိတ်ခေါ်တယ်လို့နိုင်ငံသားလက်နက်ကိုင်အဖွဲ့တွေတက်မတော်မှာထမ်းဆောင်မှုကိစ္စလက်တွေမှာဖြစ်လာနိုင်တယ်လို့ယူဆပါတယ်တဲ့ဒါပေမဲ့နှစ်ဖက်စစ်ကောင်းဆောင်တွေမှာဆွဲနေတဲ့အတိတ်ကအမုန်းအညို့အာဃာတတွေတန်တရားတွေပယ်ရှားနိုင်မှုလိုအပ်ပါတယ်တဲ့ဥက္ကောသူငယ်ကိုကိုတိုင်ထိတွေ့သလောက်တက်မတော်ဘက်ကခေါင်းဆောင်ကြီးတွေရဲ့စိတ်အခြေခံပေါ့လေခုနပြောခဲ့တဲ့အတိတ်ကဖြစ်ပျက်အကြောင်းတွေပေါ်မှာရှိနေတဲ့အခြေခံသဘောထားတွေကပြောင်းသွားနိုင်ပါမလားဥက္ကောသူငယ်ဟု
တ်ကဲ့ဟိုကျွန်တော်တို့အခုဟိုသတိပြုပြီးတာပေါ့နော်ဒီစစ်တပ်ခေါင်းဆောင်တွေကအခုကရိုးစက်နောက်တစ်ခုကြောင်းသွားတဲ့အနေအထားမျိုးရှိပါတယ
်ဟုတ်ကဲ့
ဆိုတာအသက်ပုံငယ်လာကြတယ်ပို့ပြီးတော့ဒီနေ့ကဗတ်အချင်းချင်းနဲ့နောက်တစ်ခုကအခုကြောင်းလဲလာတဲ့အခြေအနေကိုစဉ်းစားမိတဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်မှာလည်းဟိုသူတို့ရဲ့စဉ်းစားချက်တွေကသူတို့ပါရင်ပြင်မပေါ့ဗျာ
ဟိုတက
်ဖွဲ့ကြည့်ရမယ်ဘာသာဖွဲ့စည်းပုံရှိကြဦးတယ်ပေါ့ဗားတဲ့အတိုင်းလက်နက်ကိုင်တပ်ဖွဲ့များအားလုံးဒီစာကိုရေးဦးစီးရုပ်ရဲ့ထိချုပ်မှုအောက်မှာရှိရမှာပေါ့ဗျာဆိုတော့ဒီလိုအခြေအနေတွေတော့မပြောင်းသေးဘူးခင်ဗျာဆိုတော့ဒါပေမဲ့အခုလက်ရှိတပ်ကသူတို့က standard army လို့ခေါ်တဲ့တကယ်စာနှုံးကြတပ်ဗလော့ဖြစ်တောင်းကိုကျူးကားနေတဲ့ဆိုတဲ့အနေအထားမျိုးဆွေးနွေးကြနေတာရှိပါတ
ယ်ဟုတ်ကဲ့ခင်ဗျာဒါရိုက်ဆွေးနွေးမယ်တော်ရရှင်တော်သူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းပွေကုန်းမှာစလိုင်းပွေကုန်းဘလို့လဲဖြစ်နိုင်သလားဘလို့အလားလားမြင်တယ်လဲ
โอเคဟိုကအဲတချို့ကြီးကဖိတ်ခေါ်တော့ကောင်းပါတယ်တုတ်တုံညာလည်းကဲအခုလက်နဲ့ကင်တော်လာနေတဲ့ဒူရီကအာအင်အာအင်စီအစအချို့မှာတွေ့တိုင်းဆိုရင်တော့တသိန်းကျော်လို့ကျွန်တော်တို့ကတွေ့တာတွေ့ရတယ်ဒီတသိန်းကျော်တက်ကိုအဲ့ဒီတက်တော့ထဲမှာဝင်ရောက်ဖို့ကြိုးစားပါတယ်လို့ဒီနေရာမှာဘယ်လိုပုံစံနဲ့သူတို့ဝင်ရမှာလဲရာထူးရောဘယ်လိုပုံစံအခုအာနေချက်ဆောင်ပုံစံလုပ်နေတယ်သူတို့တိုက်မလားနောက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ကအများကြီးရှိပြီးတော့မှဘာကြီးချင်းမှမရှိဘူးဆိုရင်လည်းပဲနိုင်ငံပတ်သက်တဲ့ကုမှသူတို့အခုဖေဒရယ်တီထောင်စုအခြေခံဥပဒေတင်းစင်မလာတော့မသိဘူးပေါ်လာတဲ့အချိန်ကျမှကာကွယ်ရေးနဲ့လုံခြုံရေးဥပဒေကိုဖေဒရယ်မှုနဲ့ကိုက်ညီအောင်ကြီးဆွေးပြီးတော့မှစစ်တပ်ရဲ့အစီအတွေ့ကိုအရင်ကတည်းကပြီးတော့မှစနစ်တကျနဲ့ဖိတ်ခေါ်မယ်ဆိုရင်ပိုကောင်းလိမ့်မယ်ထင်တယ
်ဒါ
ဖိတ်ခေါ်တာတော့ကောင်းပါတယ်တကယ်နဲ့တွေ့မှဘလို့ဖြစ်လာမယ်ဆိုတော့ကျွန်တော်လည်းမကြောတာ
ဖြစ်ပါဘူး
ဗျာ
ဟုတ်ကဲ့ခင်ဗျာစလိုင်းပွေကုန်းလိုပဲကျွန်တော်တို့မှတ်ချက်ပေးပြီးတော့ဆွေးနွေးတဲ့သောတာရှင်တွေမှာအဲ့လိုသဘောထားရှိပါတယ်ရေပုံအားဖြင့်တော့ကောင်းတယ်လို့မြင်ကြတယ်ဒါပေမဲ့အသေးစိတ်တွေပေါ့လေအသေးစိတ်တွေဆိုတဲ့နေရာဘာမှရှင်းရှင်းလင်းလင်းမရှိသေးတဲ့အခါကျဘလို့တွေလုံးမနေပါလေဆိုတဲ့မှတ်ချက်မျိုးတွေများပါတယ်အခြေခံဥပဒေကိစ္စဆိုရင်လည်းသောတာရှင်တယောက်ဆွေးနွေးထားတဲ့အထက်မှာဆိုရင်မြန်မာပြည်ရဲ့ငင်းချမ်းရေးဂျူနိုင်တော့အကောင်းဆုံးပေါ့တဲ့ဒါပေမဲ့၄-၆မပြင်းဘဲတော့မဖြစ်နိုင်ဘူးတဲ့ဗဇက်နဲ့ဖိတ်ခေါ်တာလွယ်တယ်တဲ့တို့တွေဘာလို့ပေးနိုင်မလဲဥမာကချင်လက်နက်ကန်အကြီးကဲကိုကချင်ပြည်နယ်ကမပါခစစ်တိုင်းမှုလို့ယာလိုမျိုးပေးနိုင်မလားမပေးနိုင်ဘူးတဲ့အဲ့တော့ကချင်လက်နက်ကိုင်အကြီးအကဲတွေကလည်း၄-၆မပြင်းဘဲနဲ့ကာကွယ်ဦးစီးချုပ်ရဲ့ထားရနေဆေးရသွားဘဝမျိုးအရောက်ခံမှာတော့မဟုတ်ပါဘူးတဲ့။ဟောသူကြီးအခုငင်းချမ်းကြီးလာကန်ဆွေးနွေးပွဲတွေမှာအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြတာတွေရှိတယ်။ပို့ပြီးတော့နှီးဆက်လာပြီလားဒီဟာပြင်ဖို့ဆင်ဖို့ဆိုတဲ့ကိစ္စတွေရ
။ဟုတ်ကဲ့ဟိုကျွန်တော်တို့ဒီလာကန်မှာကဒီလိုပြဟိုအားလုံးသဘောတူကြမလို့ဘူး။ဆွေးနွေးချက်တွေပဲစူးစီးတင်ပြတဲ့ဆိုတဲ့အခါမျိုးမှာကျတော့ဟိုဘာခမက်ကဟိုအကျိတ်နဲ့သဘောတူအောင်ကြည့်ရစရာဆွေးနွေးရလည်းမလိုပါဘူး။တော့ဒါအစပြုရဲ့ဖြစ်ပါတယ်ဟိုနောက်တစ်ခုကရေရှိကြီးပြလဲအများကြီးဆက်ပြီးတော့ဆွေးနွေးပွဲတွေသွားအောင်မလို့ယူဆပါတယ်ဒီဆွေးနွေးပွဲမှာပဲသူတို့ပြောကြတာကအနည်းဆုံး၃နှစ်ကနေပြီးတော့၅နှစ်
ထိ
ဒီဆွေးနွေးပွဲတွေဆက်ပြီးတော့လုပ်ရအောင်မလို့ဒါညွှန်မှန်းထားပါတယ်ဒီနေသားမှာတော့ဖြစ်နိုင်မဖြစ်နိုင်ပြောဖို့လဲဆိုပါပြီ
ဟုတ်ကဲ့ကိုမိုးစောကိုမိုးစောစကားပြောကြတဲ့လောက်တိုင်းသားကောင်းဆောင်တွေဘက်ကရောဒီဆက်သွားမဲ့ဟဲ့လားတပ်ပိုင်းဆိုင်ရာကိစ္စတွေပြပြပြောင်းလဲရေးတွေသူတို့လက်နက်ကင်တပ်ဖွဲ့တွေနောက်ဆုံးတစ်ချိန်ချိန်မှာပေါ့လေပဲချိန်လဲတော့ကျွန်တော်လည်းမသိပါဘူးဖြတ်ပြီးတော့မှတပ်တစ်ခုတည်းလုပ်ဖို့ကိစ္စတွေသူတို့ကကြားထားတဲ့သဘောထားကြားထားတာမျိုးရှိရလား
ဟုတ်သူတို့ဘက်ကကျွန်တော်သိရတဲ့လောက်ကတော့တက်တစ်ခုတည်းနည်းနည်းကင်တက်တစ်ခုတည်းရှိရမယ်ဆိုတဲ့သဘောထားမျိုးကိုတော့သူတို့လက်ခံတဲ့အပိုင်းတော့ရှိတယ်ဗျဒီတက်တီဖြစ်သိမ်းဖို့တက်တီဒီဟောပြန်တော့ပေါင်းစည်းဖို့ဆိုတဲ့ဟာတွေကတော့သူတို့ဒီတက်ဖွဲ့တွေပေါ်ပေါက်လာတဲ့နိုင်ငံရေးကြီးရဲ့ချက်တွေဥတီချက်တွေပေါ်မှာမူတည်လိမ့်မူတည်ပါလိမ့်မယ်သူတို့လူလာတဲ့နိုင်ငံရေးဒီမှန်ချက်တွေပြည်မီတယ်ဆိုလို့ရှိရင်ဒါဒီတက်တီဖြစ်သိမ်းဖို့ဆိုတာမျိုးဟုတ်ဒီရေနော်ပြောဆိုတာရှိပါတယ်
ဟုတ်စီတူအောင်မြင်ဆိုတော
့ဟုတ်ကဲ့ဒီပင်လုံးတဘောဒီပင်လုံးမှာကထားခဲ့တဲ့ဂရီကုတ်တွေပြည်နေတယ်ဆိုရင်ကျွန်တော်တက်တည်ထားကြရမယ်အခုချက်ချင်းဖြုတ်လိုက်မယ်ဆိုတာမျိုးတွေပြောဆိုခဲ့မှုတွေတိုင်းနာလက်နဲ့ကန်ခေါ်ရတယ်ရှိခဲ့ပါ
ဟုတ်ကဲ့ကျွန်တော်နားလေတော့ဦးစီတော်မြင်ဒီကိစ္စကနှစ်ဖက်စလုံးကအပြည့်အဝရမယ်ကိစ္စတော့မဟုတ်ပါဘူးလူကျင်တာအကုန်လုံးကိုဟလာနင်းလေးနည်းနည်းရှော့ငါလေးနည်းနည်းရှော့ဆိုပြီးတော့နှစ်ဖက်ညှိယူရမယ်ဆိုတော့အဲ့ဒီလိုနင်းလေးနည်းနည်းရှော့ငါလေးနည်းနည်းရှော့ဆိုတာမျိုးနဲ့ဖြစ်နိုင်ခြေရှိပါမလားဦးစီတော်မြင်
အဲ့ဒီပုံစံမျိုးတော့ဟိုဖြစ်နိုင်ကြီးမရှိပါဘူးတကယ်တကယ်ဟိုမတွေ့ကြပြဖြစ်လာမဲ့ဟာတွေကအထူးသဖြင့်ဟိုနမူနာတွေရှိပါတယ်နမူနာဆိုတဲ့ဟာကဟိုတက်တည်ဖြစ်ပွင့်စတဲ့ဥစ္စာကသကလုံးရတော့မှအဲကုလားတော့တိုင်းသားတွေလက်ခံတဲ့အရာမျိုးမဟုတ်ပါဘူးသူတို့ကဥမာစီရင်ကျင်လဲသူ့ရဲ့လက်နက်ခံရတဲ့ရည်ရည်ချက်တွေပါဒီအလုံးထဲမှာဓာတ်မြေကြီးတွေပါဒီအကုန်လုံးပါတယ်ပြီးတော့မှစီရင်လက်နက်ကလေးလက်ထဲတွေရှိရမြည်ပါလို့ဒါမျိုးအကုန်လုံးချိထားပြီးသားပဲ
ချ
ိထားပြီးသားဆိုတော့အဲ့ဒီအနေထားမျိုးနဲ့ပေါင်းစည်းမှုမျိုးပဲဖြစ်ပါလိမ့်မယ်ဟိုဖြစ်ပြီးတော့မှဒီထဲကဝင်တာနောက်ပြီးတော့မှ control လုပ်ကြတာဒီအကုန်လုံးကကျွန်မတက်မလို့ကပဲလုံးချတဲ့အနေထားမျိုးရောက်ဖို့ဆိုတာကတော့အရင်အနှံ့ဝေးပါသေးတယ
်။
အဲဒီတော့ဘယ်လိုပုံစံနဲ့ဒါပေါင်းစည်းရမလဲ။ဘာညာဆိုတာကတော့ဟိုတော်တော်လေးကိုအနှံ့ဝေးတဲ့အချိန်မှသာဒါလက်တွေ့ကြပြညှိနှိုင်းနိုင်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့။အင်းစင်မျိုးကတော်တော်ရှင်ဦးထွန်းရဲ့သဘောထားကတော့သူကလက်တွေ့ဟိုဖြစ်နိုင်ခြေတော့ရှိပါတယ်ဒါပေမဲ့သူအချက်နှစ်ချက်ထောက်ပြတယ်တစ်ချက်က KSSM မှာအထောက်ချာနာဒီရက်ခံရရေးပြီးတော့စုမပြုတ်ပွဲရေးတိုင်းသားစီလုံးမှုမပြုတ်ပွဲရေးကိုစီရင်နီးလက်နဲ့အဓိကထားဖြစ်ရှင်းတာမှာလက်နက်ကင်တော်လန်တဲ့လူတွေရော့မသွားပဲပို့တိုးလာတာပဲအဖတ်တင်နေတယ်ဒါကြောင့်စီရင်နီးလက်အဓိကထားဖြစ်ရှင်းတာကိုရှင်းချတင်နေတယ်နှစ်ချက်ကနှစ်ဖက်လုံးကဆင့်ရနဲ့နယ်မြေချက်တွင်ရယူတာတရားဇာတထုတ်ကုန်အောက်ခွန်ပို့ရယူတာဒါတွေကိုစစ်ဆက်ညှိနှိုင်းတဲ့နီးနဲ့သဘောတူချက်ရယူတင်နေတယ်အဲ့ဒီနှစ်ချက်အဆင်ပြေမယ်ဆိုရင်တော့အမုန်းစိတ်ကြော့ပြီးယုံကြည်မှုတိဆောက်လာနိုင်ပါလိမ့်မယ်တဲ့သူကအမုန်းစိတ်လို့ပြောသွားပါတယ်ခုနဥောင်းသူနေပြောတဲ့အထက်မှာဆိုရင်ဆွေးနွေးတဲ့အထက်မှာတက်ကိုစလေနဲ့တစ်ဖက်ကဟလာတိုင်းသားကိုစလေနဲ့နွေနွေထွေထွေနဲ့ဆွေးနွေးကြတယ်ဆိုတဲ့အခါကျတော့ဒါတွေကတော့ကျွန်တော်တို့အလားအလာခေါင်းတွေဆက်ဆံရေးခေါင်းတွေပိုရှိလာမယ်လို့မျှော်လင့်ရမလားမပြောတတ်ပါဘူးဥောင်းသူနေကျွန်တော်ဒီနေ့မှာတစ်ချက်ပေါ့လက်ရှိမကြခင်မှာလွတ်တော်တွေမှာလည်းပဲအကြီးဆုံးဖြစ်တော့မယ်လွန်မှုမှုဖြစ်တော့မယ်အစိုးရလည်းဖွဲ့စည်းတော့မယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကခေါင်းဆောင်တွေရဲ့ဒီတက်နဲ့ပတ်သက်တဲ့သဘောထားရောဥောင်းသူနေဘယ်လိုသိကြရလဲ
ဟုတ်ကဲ့ဟိုဒီစီးရုံးမှာအမျိုးသားလူမျိုးဟိုဒီမိုကရေစီဖွဲ့ချုပ်ဒီ NLD ဘက်ကပုံစံတွေလည်းတက်ပါလေတက်တဲ့ခါကျတော့ဟိုသူတို့ရဲ့သဘောထားနဲ့ပတ်သက်တဲ့အခါကျတော့ကျွန်တော်အနေနဲ့တရားမပြောနိုင်ဘူးခင်ဗျအဲလိုဆိုတော့ကျွန်တော်တို့ဒီညီလာကမှာဟို section သဘောမျိုးတွေကကန်ထားလိုက်ခွဲလိုက်တဲ့ခါကျတော့ကျွန်တော်လည်းအခြားကန်ထားမရောက်နိုင်တဲ့တရားရှိပါတယ
်ဟု
တ်ကဲ့အဲတော့အထူးသဖြင့်တော့ဒီလာမဲ့ညီလာညီလာမဲ့ဖက်တာမှာတော့အစိုးရရဲ့စုစည်းရေးလည်းကြောင်းသွားပါလိမ့်မယ်တွတ်တော်ရဲ့စုစည်းရေးအစုအဖွဲ့ကလည်းကြောင်းသွားပါလိမ့်မယ
်
ဆိုတော့အဲ့ဒီထားမှာတော့ NLD ရဲ့သဘောထားတွေကတော့အလိုက်အရေးကြီးတယ်ဆိုတော့ပြောနိုင်တယ်ဒါပေမဲ့အခုညီလာခံမှာသူတို့ရဲ့သဘောထားနဲ့ပတ်သက်လို့ကျွန်တော်လည်းဟိုသိချမကြဘူးပေါ့ဗျာ
ဟုတ်ကဲ့
ဆိုတော့ကျွန်တော်လည်းတခြားအစုအဖွဲ့ပဲရောက်နိုင်တာလည်းပါပါတယ
်ဟုတ်ကဲ့ဦးစီးတော်အမျိုးကိုယ်တိုင်ရောအဲ့ဒီဟာနဲ့ပတ်သက်ပြီးပါတိထားတာရှိလဲ
အဲကျွန်တော်ကဘုနာဟာကိုပြန်ပြီးတော့ခြုံငုံပြောရရင်ပထမတစ်ချက်ကဒီကညီလာခံဆိုတဲ့ဟာကတကယ်တော့ SCA စာချုပ်မှာပါတဲ့ဒါပရမအူရောနိုင်ငံရေးရုပ်ပုံရဲ့အတွက်နိုင်ငံရေးစီလိုလုံးရမယ်ဆိုတော့စာချုပ်ကအချက်ကြောင့်လုံးလိုက်ကြတာဖြစ်တယ်ဒါကတကယ်တကယ်ဆိုညီလာခံလို့တော့ခေါ်ဖို့ခက်ပါလေဒီလိုဖလေဝဲစားတာပါပဲ
ဒါ
ကတော့ကိုအောင်ဒီမျိုးပြောလို့ဒီမှာလည်းပါသွားပြီးပါပြီဒါဒီအဖွဲ့တွေအုပ်စုလိုက်တွေတက်လာတယ်ဒါမြေချမှုတွေကလည်းအချင်းဒီလိုရွေးချယ်ပြီးတော့လာကြတဲ့အခါကျတော့ကိုယူဆကိုပြင်ပြတယ်တမတော်ကဆိုလဲသူတို့ကျူပြင်ပြင်လာတဲ့သူတို့ရဲ့စာတမ်းတွေကိုလာဖတ်ကြတယ်အပြည့်အဝနောက်ဆုံးနေ့မှာဒါတွေပြန်ဆုလိုက်တယ်ဒါတော့တဘောပါပဲ
ဒ
ီအခါကျတော့ဒီမှာရလက်ပြင်းမရဘူးဆိုလည်းမှန်ပါတယ်ကျွန်တော်ထင်တာကတော့နောက်ဒါစနေဝဲတွေပြန်စတဲ့ခါကျရင်ပုံစံနေပါရီအစအားလုံးကြောင်းသွားနိုင်တယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ဒါကဒီလက်ပြကြတဲ့အဖြေနဲ့နှိစမယ်လို့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာပြန်နိုင်စနေပြီးတဲ့ဥအောင်သူငင်းဦးစီသူအောင်မြင့်ကျွန်တော်တို့ရဲ့တင်းနောက်တူဖြစ်တဲ့ကိုမိုးစောဝင်ရောက်စနေပြီးကြတဲ့ကိုတန်းနိုင်စလိုက်ပွေကိုကျွန်တော်တို့ Facebook ပေါ်မှာရောအီးမေးလ်နဲ့ပို့ပြီးဆွေးနွေးပေးကြတဲ့တော်ဒတ်ရှင်အားလုံးအထူးသဖြင့်တော့နားဆင်တဲ့တော်ဒတ်ရှင်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာတိုက်ရိုက်လေးတိုင်းအစီအစဉ်ပြန်ဆောင်ကြတော့ပေါ့ခင်ဗျာ
က
ကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရတာပါ။တိုက်ရိုက်လေးလိုက်ဆွေးနွေးကံအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါရရှင်။ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းအတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရရှင်။
ရှင်များရှင်မြန်မာနိုင်ငံမှာဆစ်ဆိုးရတွေလက်ထက်ကလုတ်ခဲ့တဲ့စီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်မှုတွေဒေသခံတွေနဲ့နာဆုံးရှုံးမှုတွေကြောင့်ဆန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပါတယ်ဆန္ဒပြကန့်ကွက်မှုတွေကြောင့်ဆိုင်းငံ့ထားခဲ့တဲ့မြစ်ဆုံစီမံကိန်းလက်ပတောင်းတောင်ကျင်းနီတူဖို့ရေးစီမံကိန်းမကြာခဏထိခိုက်သေးသေးမှုတွေကြုံနေရတဲ့ဖားကန့်ဒေသကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေလိုဖွံ့ဖြိုးရေးနဲ့တွဲပါလာတဲ့ပြဿနာတွေကိုNLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဘလို့နီးလန်းတွေနဲ့ကင်တွယ်ဖြေရှင်းတင်ပါတယ်ဆိုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေဖြစ်စေခြင်းတဲ့ဆန္ဒတွေဖြစ်တဲ့နယ်လို့ယူဆတာတွေကိုပါဝင်ဆွေးနွေးကြဖို့ VOA ကဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင
်။ဖွေကနေတပတ်ကို2ချိန်ထုတ်လွှင့်ပေးနေတဲ့တရိုက်လေးလံဆွေးနွေးကအစီအစဉ်တွေကိုအချိန်နဲ့တပြေးညီနားဆင်လို့ရင်စနေနဲ့အင်္ဂါညပိုင်းတွေမှာမြန်မာစံတော်ချိန်9နာရီခွဲနောက်ပိုင်းစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။ VOA America တန်ကနေဇန်နဝါရီလ18ရက်တနင်္ဂနွေနေ့မနက်ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညနေပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကမြန်မာပြည်ကပေးစာဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာပေါ်ကထူးခြားဆန်ပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရဖို့ရှိပါတယ်။မကြခင်မှာမနက်ပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။မနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးပါဦးမယ်ရှင်
။အီရန်နဲ့နျူကလ িয়ার သဘောတိကမကမအီရန်စီးပွားရေးတိုးတက်မှုတွေနေကွင်းမှုကိုဖြစ်ပေါ်စေတဲ့စီးပွားရေးပိတ်ဆိုအရေးယူထားမှုတွေကိုပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ကြောင်း EU နိုင်ငံခြားမူဝါဒရေးအကြီးအကဲ Federica Mogherini နဲ့အီရန်နိုင်ငံခြားရေးဝန်ကြီး Javed Zarif တို့ဗီယက်နမ်မြို့မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားလိုက်ပါတယ်။အီရန်နဲ့ Nuclear သဘောတူညီချက်အရအမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေရဆိုင်ပေးရမယ့်အစီအစဉ်တွေဟာစတင်အသက်ဝင်သွားပြီဖြစ်တဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကကြေညာချက်တစ်စောင်အစောပိုင်းကထုတ်ပြန်ပြောဆိုလိုက်တဲ့အချိန်ထဲမှာပဲအမေရိကန်သမ္မတအိမ်ဗျူရိုကလည်းအစီအစဉ်တွေကိုချက်ချင်းအကောင့်ထည့်ဖော်ဖို့စနေနေ့အစောပိုင်းကသမ္မတရဲ့လုတ်ပိုင်ခွင့်အာဏာနဲ့အမိန့်ထုတ်ပြန်လိုက်ပါတယ်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့နျူကလ িয়ার သဘောတူညီချက်ရရှိထားတဲ့အတိုင်းအီရန်ကလိုက်နာဆောင်ရွက်ခဲ့တဲ့အကြောင်းနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကအတည်ပြုပြောကြားလိုက်တဲ့အတွက်နျူကလ িয়ার လုပ်ငန်းတွေကြောင့်အီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးမှုတွေကိုရှော့ပေးဖို့အတွက်လမ်းပွင့်သွားခဲ့တာဖြစ်ပါတယ်။အီရန်နဲ့အနောက်အုပ်စုအင်အားကြီးနိုင်ငံတွေကြားဗီယက်နမ်မြို့မှာနျူကလ িয়ার သဘောတူညီချက်မရနိုင်ခင်အီရန်နဲ့အမေရိကန်အကြားအကျဉ်းသားဖလှယ်ရေးရှုတ်ထွေးနေတဲ့သဘောတူညီချက်ရရှိလိုက်တဲ့အတွက်စနေနေ့မှာနိုင်ငံစလုံးကအကျဉ်းသားတွေကိုအပြန်အလှန်လွှတ်ပေးခဲ့ကြပါတယ်။ပြန်လည်လွတ်မြောက်လာကြတဲ့အမေရိကန်နိုင်ငံသားတွေထဲအီရန်ကတရားမှုနဲ့ပြည်ထောင်စီရင်ခံထားရပြီးရပ်ပေါင်း900ကျော်ထိန်းသိမ်းခံထားရတဲ့ Washington Post သတင်းတောက်ဂျေဆန်ရဇိုင်းယားလည်းပါဝင်ပါတယ်။စုစုပေါင်းအီရန်ကအမေရိကန်အကျဉ်းသား5ဦးကိုလွှတ်ပေးမှဖြစ်ပါတယ်။အမေရိကန်ဘက်ကတော့အီရန်အကျဉ်းသား9ဦးကိုပြန်လွှတ်ပေးမှဖြစ်ပါတယ်ခင်ဗျာ။အမေရိကန်နဲ့ငြိမ်းချမ်းရေးစာချုပ်အတွက်အလဲအလှယ်လုပ်တဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার စမ်းသပ်မှုပြုလုပ်နေတာတွေကိုရပ်တန့်မယ်လို့ကမ်းလှမ်းလိုက်ပါတယ်။ဒါ့အပြင်အမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရတို့အကြားပူးတွဲစီးလက်ချက်မှုတွေလုပ်နေတာတွေကိုလည်းရပ်တန့်ပေးရမယ်လို့တောင်းဆိုလိုက်ပါတယ်။ဒီအဆိုပြုချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကတောက်ကြနေနောက်ပိုင်းမှာကြေညာသွားခဲ့တာဖြစ်ပါတယ်။စနေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဆိုင်အင်ဝမ်ကိုပထမဆုံးအမျိုးသမီးသမ္မတအဖြစ်ထိုင်ဝမ်မဲဆန္ဒရှင်တွေကတခဲနဲ့ရွေးကောက်တင်မြှောက်လိုက်ကြပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ပိုင်းနောက်ဆုံးရ နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်းကြေညာပေးခဲ့တာပါဒီမနက်စီစဉ်ထုတ်လုပ်ရေးမှုကဒေါက်ခင်မြို့သက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပဲ6နာရီခွဲက6နာရီကနေ9နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေနားဆင်နိုင်ပါလိမ့်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးချွင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.